32ခုထပ်တဲ့အစုဘုံက32ခုထပ်တဲ့အစုဘုံကြီးနဲ့မမြင်ပဲရောက်ကြမိမှာပုဂ္ဂိုလ်တော်အနည်းနဲ့မြင်လိုက်ပြီဆိုရင်တော့အရဟတဝင်လာတတ်ပါတယ်နော်။ဒါကြောင့်32ခုထပ်တဲ့တို့ရဲ့ယွန်းရှာဆက်စုပ်ခွဲသဘောကိုအာယုံယူပြီးတော့အတုပလို့ရှုတဲ့ဤခဏိကတော့သဝိညာဏကအတုပအရှင်ကြီးရှင်အတုပအရှင်ကြီးတနည်းလို့ခေါ်ပါတယ်နော်။ဒီတော့ရှင်အတုပကယုတ်လက်ဒီယုတ်တရားဒီမှာမကောင်းတဲ့အနတ်အသက်စတဲ့မကောင်းတဲ့အခြင်းအနတ်စသည်ရှိမှုကိုအာယုံယူပြီးတော့လည်းအတုပလို့ရှုတယ်။32ခုထာတာတို့ရဲ့ယောရှာဆက်စုပ်ခွဲသဘောဒီကိုအာယုံယူပြီးတော့လည်းအတုပလို့ရှုနိုင်တယ်။ဣဇ္ဇတပိဋကနှမျိုးလုံးမယ်နော်။အဲနောက်တစ်မျိုးအတုပရှုခွဲအရှင်အတုပမှာရှိနေသေးတယ်။ဟောခေနဘိန္ဓုဘဗ္ဗသုတ်တံမြတ်မှာမြတ်စွာဘုရားရှုဝေရန်ညွှန်ကြားထားပါတယ်။မိမိခန္ဓာအိမ်မရှိဖြစ်သူတစ်ပါးတို့ရဲ့ခန္ဓာအိမ်မရှိဖြစ်ဒီခန္ဓာအိမ်ထဲမှာလမ်းမြောက်ပြီးကြည့်လိုက်လို့ရှင်ဘာရင်းရှိလဲပိုးလောက်တည်ပြည်နေပါတယ်စံကြဝဠာမိမိဖြစ်ခြင်းလည်းဖြစ်ပါသည်တရောင်းသာဖြစ်ခြင်းလည်းဖြစ်ပါသည်ဘယ်ပုဂ္ဂိုလ်တည်းမှာရဲ့ခန္ဓာအိမ်ထဲမှာပဲကြည့်ကြည့်ပိုးလောက်တည်ပြည်နေမှာပြည်နေအဲ့ဒီဘိုးလောက်ကြီးပြည်နေတဲ့အချိန်ခါကျတော့ဒီဘိုးလောက်ကြီးကဒီခန္ဓာအိမ်ထဲမှာဘာလုပ်ကြလဲဒီဘိုးလောက်တည်းဒီခန္ဓာအိမ်ထဲမှာဘာပဲကြီးကြီးကဒီခန္ဓာအိမ်ထဲမှာဘာပဲကျင်းနေစွန့်ဘိုးလောက်ကြီးကခဏလောက်အပြင်ထွက်ပြီးကျင်းနေစွန့်တော့ဘယ်နှခါတွေ့ဘူးလဲဟင်အပြင်ထွက်ပြီးတော့ကျင်းကြီးသွားစွန့်တော့ဘယ်နှခါမှတွေ့ဘူးလဲမတွေ့ဘူးပါဘူးဒီဘိုးလောက်တည်းဒီခန္ဓာအိမ်ကြီးထဲမှာဘာပဲကျင်းကြီးစွန့်ကြလဲဒီခန္ဓာအိမ်ကြီးထဲမှာဘာပဲကျင်းနေစွန့်ကြလဲဒီခန္ဓာအိမ်ထဲမှာဘာပဲအိမ်ကောင်းတမ်းမွေးကြတယ်ဒီခန္ဓာအိမ်ထဲမှာပဲတမ်းမွေးပြီးတော့နောက်တစ်ခုပါလို့လဲသေတဲ့အချိန်ကမှဒီခန္ဓာအိမ်ကြီးထဲမှာပဲပြန်ပြီးတော့မင်းညူကြတယ်နော်ဘိုးတော်ဒီခန္ဓာအိမ်ထဲမှာတည်ခြင်းပြည့်စည်သွားလို့အပြင်မှာအတုပထမ်းချတော့မနေ့ကမှတွေ့ဘူးလေဟမ်မတွေ့ရပါဘူးဒါကြောင့်ဒီခန္ဓာအိမ်ကြီးကိုပြန်ပြီးစမ်းစစ်ကြည့်လိုက်မယ်ဆိုရင်ဘိုးတော်တို့ရဲ့ဂျင်းကြီးဆိုရာဂျင်းလေးဆိုရာအိမ်ကြီးလည်းဟုတ်ဘိုးလောက်တို့ရဲ့အိမ်တော်ပြုရာတာမို့ရာအိမ်ကြီးလည်းဟုတ်တယ်ဘိုးလောက်တို့ရဲ့နေတဲ့အခါစွန့်ပြေးရာသုံးတန်တင်းငယ်ကြီးလည်းမဟုတ်ဘူးလားဟုတ်နေတယ်ဒီလောက်တော့ရွှေချက်ဆက်ဆုပ်ပဲကောင်းနေတဲ့ဘိုးလောက်တို့ရဲ့ဂျင်းကြီးအိမ်ကြီးတွေဂျင်းငယ်အိမ်ကြီးတွေသုံးတန်တင်းငယ်ကြီးအိမ်တော်ပြုရာတာမို့ရာအိမ်ကြီးဖြစ်နေတဲ့ဒီခါနဲ့အိမ်ကြီးဟာရွှေချက်ဆက်ဆုပ်ပဲကောင်းတာမကောင်းဘူးလားကောင်းနေတယ်အဲ့ဒီဘိုးလောက်တို့ရဲ့အငြင်းအကျင်းတွေဖြင့်ပြည့်မြတ်ပြီးတော့ရွှေချက်ဆက်ဆုပ်ပဲကောင်းနေတယ်ဘိုးလောက်တင်းနဲ့ပြည့်နေလို့ရွှေချက်ဆက်ဆုပ်ပဲကောင်းတဲ့သဘောဘိုးလောက်တို့ရဲ့ရှင်ကြီးခြင်းငယ်အိမ်တော်ပြုတဲ့အငြင်းအကျင်းလေးခြင်းပြည့်စည်တဲ့အကောင်ဘုရားတဲ့ယွန်းရှာဆက်ဆုပ်ခွဲသဘောတွေကိုဉာဏ်မျက်စိနဲ့မြင်အောင်ကြည့်ပြီးတော့လည်းအတုပလို့ရှုထင်ပါလေဒါလည်းသဝိညာဏကအတုပတစ်မျိုးပဲပြီးတော့ခုပြောခဲ့တဲ့ရှင်အတုပရှုနည်းလေးတွေကိုနည်းနည်းလေးပြန်ပြီးဆန်းစင်ကြည့်ဖျားခြင်းသည်ရမတိရခခတိုက်ဖြစ်အတွက်မဟာကရုဏာတော်ဖြင့်ဤသာသောမဟာကရုဏာတော်ဖြင့်ခွဲခြားသိဖြာပြီးတော့ဒီလောက်ယုံချမ်းဆက်စုပ်ကိုကောင်းအောင်ကောင်းနေပုံတွေကိုဉာဏ်မျက်စိနဲ့မြင်အောင်နည်းလမ်းတွေညွှန်ပြပြတတ်ပြီးပေးသွားတယ်နော်ပေးသွားတဲ့အတွက်တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဘုရားရှင်ကိုအမတန်ကြည်ညိုဖို့မကောင်းဘူးလားသိကောင်းတယ်ဘာဖြစ်လို့လဲရမတိလက်မှတ်နေတာကိုလက်မှတ်ပေါ်ရောက်အောင်ပြန်ပြီးပြန်တင်ပေးလိုက်တာပဲဒီလိုရှုခွေတွေကိုဘယ်ပုံဘယ်ပန်းဗဏ္ဍိနံကနေစပြီးအခြေခံကနေစပြီးရှုရမယ်ဆိုတာသိနေကြတဲ့အသင်ပေးတယ်။သင်ပေးပြီးတဲ့အခါဒီရှုခွေတွေကိုသာဝကတွေကရှုလို့မရဘူး။ဘုရားရှင်ကရှုလို့ရတယ်ဆိုတဲ့ပုံစံမျိုးလည်းမဟုတ်ဘူး။သာဝကတွေလည်းသင်ပေးတဲ့စနစ်အတိုင်းလိုက်ပြီးရှုခွေရှုလို့မရဘူးလား။ရနေတဲ့စနစ်ဒီစိတ်ကနေဖန်ဆင်းယူတဲ့ပုံစံမျိုးဟုတ်လား။မဟုတ်ဘူး။တကယ်သင်ရှားရှိနေတဲ့အရှိကိုအရှိတိုင်းမြင်အောင်ကြည့်တဲ့စနစ်သာဖြစ်ပါလေနော်။အဲ့ဒီတကယ်သင်္ချာရှိနေတဲ့အရှိကိုအရှိတည်းမြင်အောင်ကြည့်နိုင်မယ်ဆိုရင်ရာဂနဲ့မကဘူးရာဂနဲ့မိဆွေလို့ပြောကောင်းပြောနိုင်တဲ့မာနဒေါသစတဲ့ကြိလတာတွေလည်းအထိုက်လျောက်ကင်းမသွားနိုင်ဘူးလားကင်းသွားနိုင်တယ်သိပြီဘဝင်းကြီးနေစရာမလိုပါဘူးဘာဖြစ်လို့လဲဒုက္ခနဲ့အင်ကြည့်လိုက်တော့လေဟောကဏိကကုရောကြီးကိုင်းကြီးတပါပြောသလိုပေါ့လေအလကားပါကုရောအလကားပါကုရောဟောပါရှင်မင်းတို့အလကဘဂရောခြေရုပ်ကြီးထန်ထန်ဒီတံခါးလေနေကြတာပါဆိုပြီးသူကခဏခဏပြောတယ်ဟုတ်တယ်မဟုတ်ဘူးလားဟမ် ဒုက္ခနဲ့အိမ်ကြီးလိုက်လဲခြေထုတ်ကြီးနဲ့ကိုယ်ခန္ဓာအိမ်ကြီးလိုက်လဲခြေထုတ်ကြီးနဲ့မရှိဘူးလားခြေထုတ်ခြင်းအတူတူပဲတယောက်နဲ့တယောက်ဘဝမြင့်နေဖို့လိုသေးလားမလိုပါဘူးမလိဒီနဲ့ငါနဲ့တန်သလားဟွဒင်းသားနဲ့ငါသားနဲ့တန်သလားဒင်းသားနဲ့ငါသမီးနဲ့တန်သလားဟောဖြစ်နေကြတယ်ဖြစ်နေကြတယ်ခြေထုတ်ခံထားတဲ့လူချင်းအတူတူကိုဒုက္ခနဲ့တူဘဝမြင့်ပြီးတော့မာနတွေရှိနေကြတယ်မဟုတ်ဘူးလားဟုတ်ပါတယ်ဒါကြောင့်ဒီ32ခုထပ်တာဆိုတဲ့သဘောကအမှန်နောက်တစ်ခုကြည့်အောင်ကိုလိုတို့ဖြင့်အင်းကြီးဆုံးရအင်းကြီးရင်းငယ်ဆုံးရအင်းကြီးအင်းတော်ကြီးရတတ်မှုရအင်းကြီးသုံးသံတင်းဉဏ်ကြီးဖြစ်နေတယ်ဒီခန္ဓာအင်းကြီးကိုဘယ်လောက်မှန်ဂုဏ်ယူပြီးအမှန်တင်နေကြလို့သိလဲမလိုပါဘူးသဘောကအရှိကိုအရှိတိုင်းမြင်အောင်ဖျက်ခြင်းကဒီအတ္တဘောဘာဝနာရှိကတည်းကဟောခြင်းနော်အဲဒီလိုအိဇ္ဇန္တဗိဒ္ဓနှစ်ဌာနလို့လည်းဒီအတုပသဘောကိုထက်ခိုက်တဲ့ကရှုနေရင်တော့ရာဂသည်ဂရင်းကအဖြစ်ဒီဝိပဿနာရှုနေတဲ့အတုပဘာဝနာရှုနေတဲ့အချိန်ခါမှာဂရင်းကအဖြစ်ငြိမ့်သွားတယ်နော်သဘောဖြစ်တဲ့အဖြစ်အကျိုးမဲ့ငြိမ့်ရင်ကတော့မဉဏ်သိမ့်မှငြိမ့်မှဖြစ်ပါတယ်သို့တော့ဒီဝိပဿနာဉာဏ်ကြီးအချိန်ကကောင်းအားကောင်းလာအောင်တော့လေ့ကျင့်ပေးရပါတယ်ဒီလေ့ကျင့်ခန်းကိုမြတ်စွာဘုရားကအောင်မြင်မြင်ဖြစ်စေခြင်းလို့ဒီဝိပဿနာရှုခွင့်တွေကိုသင်ပေးနေတယ်နော်ဒီတော့ဒီဝိပဿနာရှုခဲ့အပိုင်းမှာဘုရားတို့လက္ခဏာရင်သုံးတန်ရှုဖို့ရန်ညွှန်ကြားထားပါတယ်။ဘုရားရှင်ကလည်းခုနကအနတ္တလက္ခဏာတုတ်တန်ဆိုတဲ့ထိုတုတ်တန်ဒီမှာခန္ဓာ၅ပါးကိုနေတံမမနေသောဟမတ္တမိနမေသောအတ္တငါဟမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်လို့ရှုဖို့ညွှန်ကြားတယ်။ဒီရှုခွင့်ကိုအထကရမြတ်ကသံဃောဝါဒတုတ်တန်ဆိုတဲ့အထကရမြတ်ကလည်းအနိစ္စလို့ရှုပါဒုက္ခလို့ရှုပါအနတ္တလို့ရှုပါဆိုတဲ့အတူတူဖြစ်ကြောင်းရှင်းလင်းထားပါတယ်နော်ဒီတော့ဘုရားရှင်ကလည်းအနတ္တလက္ခဏာတုတ်တန်ဆိုတဲ့ထောထောတုတ်တန်ဒီမှာလက္ခဏာရေသုံးတန်လုံးရှုဖို့ရညွှန်ကြားခဲ့တယ်ဝိသုဒ္ဓိမအထက်ကရာနဲ့အထက်တန်ဒီအထက်ကရာတို့ကလည်းလက္ခဏာရေသုံးတန်လုံးမရှုပွားခဲ့ရင်လည်းမဖြစ်နိုင်ပါမဆိုင်နိုင်ဘူးဆိုပြီးတော့ဒီဘုရားဟောကြီးတွေကိုမူတည်စီမင်းထားပြီးတော့ဆုံးဖြတ်ချက်ချထားပေးပါတယ်နော်ဒီသင်္ခါရတရားတွေကိုအနိစ္စတတ်တဲ့ကျုပ်ဉာဏ်နဲ့မဉာဏ်ပဲလို့မှမဆိုင်နိုင်ဘူးဒုက္ခတတ်တဲ့ကျုပ်ဉာဏ်နဲ့မဉာဏ်ပဲလို့မှမဆိုင်နိုင်ဘူးအနတ္တတတ်တဲ့ကျုပ်ဉာဏ်နဲ့မဉာဏ်ပဲလို့မှမဆိုင်နိုင်ဘူးဒါကြောင့်အနိစ္စကိုပြည်တယ်ပြီးရှုလို့ကရှုနိုင်တယ်သို့သောအနိစ္စတတ်တဲ့ကျုပ်ဉာဏ်နဲ့မဉာဏ်မဆိုင်နိုင်တဲ့အတွက်ဒုက္ခလက္ခဏာနဲ့တဲ့လက္ခဏာတွေကိုလည်းညောင်ညောင်ဆက်လက်ပြီးရှုပါဆိုညွှန်ကြားထားတယ်ဝိသုဒ္ဓိမအတ္တကရဒုတိယတော်ဆောင်းမြတ်တဲ့၃ရက်တည်းမှာညွှန်ကြားထားပါတယ်နော်အထာတဏိယတံခါရလောကဒုရကုသိုလ်ကိုဖွင့်ဆိုတဲ့အပိုင်းမှာလည်းပုံစံတူပဲညွှန်ကြားထားပါတယ်။ဒီတော့ဒုက္ခလက္ခဏာကိုစရှုခြင်းလည်းရှုနိုင်တယ်။ဒါပေမဲ့ဒုက္ခလက္ခဏာတက်တဲ့ရှုနေုံနဲ့မဉ္ဇဉ်မဆိုင်နိုင်တဲ့အတွက်အနိစ္စလည်းရှုပြရမယ်ဒုက္ခအနတ္တလည်းရှုပြရမယ်။ဒါကအနတ္တတက်တဲ့ရှုနေုံနဲ့မဉ္ဇဉ်မဆိုင်နိုင်တဲ့အတွက်အနိစ္စလက္ခဏာလည်းသင်ရောမြောဒုက္ခလက္ခဏာလည်းသင်ရောမြောဆက်လက်ပြီးရှုရမယ်လို့ညွှန်ကြားထားပါတယ်။နောက်တစ်ခုကတော့ဦးဇင်းတို့ဒီအနုဘန္ဒနာသုံးခုကိုဘာကြောင့်ရှိရလဲဆိုတာကိုလည်းဝိသုဒ္ဓိမေအထက်ကရာနဲ့ဝိသုဒ္ဓိမေမာတိကမြတ်မှာရှင်းလင်းထားဖော်ပြထားပါတယ်။သမ္မန္တနာညာမဲ့ဥပ္ပယညာမဲ့ညီမှာရှင်းထားတယ်။ဒီရှင်းလင်းချက်ရဲ့အတူချုပ်ကတော့အနိစ္စနုဘန္ဒနာညာကမာနဇောကိုဖြိုးတယ်။မာနဇောကိုဖြိုးတဲ့အပိုင်းမှာဘယ်ဘုံဘယ်ဘက်ဗဏ္ဏအခင်ဖြိုးတယ်လို့မင်းရင်တော့နည်းနည်းလေးသဘောဝကိုစမ်းသပ်ပြီးပြမယ်။ဒီဖြစ်ပြီးပြနေတဲ့သဘောကိုအနည်းဉာဏ်ကြည့်ပြီးဖြူနေတဲ့ရှုခွက်ကိုအနိစ္စလို့ခေါ်ပါတယ်။မြတ်ကပြောခဲ့တဲ့အတိုင်းပဲသင်္ခါရတရားတွေကြည့်လိုက်လို့ရှိရင်နာမည်မှာဆိုလို့ရှိရင်လည်းတစ္ဆကံကိုအကျဉ်းကလေးတသိန်းလောက်ပုံတပုံခန့်လောက်ပဲသက်တမ်းရှိတယ်။ရုပ်ပိုင်းကြည့်လိုက်မှဆိုလို့ရှိရင်လည်းတစ္ဆကံကိုအကျဉ်းကလေး9000လောက်ပုံတပုံခန့်လောက်ပဲသက်တမ်းရှိတယ်။ဒီလောက်ထိလင်းလင်းမြန်မြန်ဖြစ်ပြီးပြည့်နေတဲ့တရားတွေ။အဲဒီဖြစ်ပြီးပြည့်နေတဲ့တရားတွေကိုဉာဏ်ဉာဏ်သိနေရှင်းရှင်းလင်းလင်းကြီးမြင်နေတဲ့သရောကုန်းအဖို့ဒီယုတ်တရားကငါပဲဒီဒီနံတရားတွေကငါပဲလို့ငါလို့ထုံလွှမ်းနေတဲ့မာနဖြစ်ခွင့်အချိန်လေးရလေလားမရတော့ဘူးမာနဆွဲပြုဒါပေမဲ့အဲ့ဒီမာနဆွဲဟာဘယ်ခါမှဒီမာနဆွဲကိုဒီအနိစ္စနုပါဒဉာဏ်ကဖြိုးနိုင်လဲလို့မင်းရင်ဒုက္ခနုပါဒဉာဏ်အနတ္တနုပါဒဉာဏ်နှစ်မျိုးတော့ကဥပနိတိယတတ္တိနဲ့ဝိုင်းဝန်းပြီးကျေစုပြုပင်းမှသာလျှင်ဒီမာနဆွဲကိုဖြိုးနိုင်တဲ့ဆောင်းအားရှိတယ်လို့ရှင်းထားတယ်အနိစ္စတတ်တဲ့ရှင်ရဲ့အနိစ္စဘောဒနာတစ်ခုတည်းကဒီမာနဆွဲကိုမဖြိုးနိုင်ဘူး။ဒုက္ခဆိုတာကလည်းခုနကဟိုနာရဏကြံတတ်တဲ့ကိုဒုက္ခလို့ခိုင်မြဲရှုဖို့ပြောနေတာမဟုတ်ဘူးနော်။သူကဥပါဒဝေယပฏิပိလနဋ္ဌိနာ ဒုက္ခသောဘအဘိနသံပတိပိဒနာတိနာဒုက္ခဒီလိုဖွင့်ထားပါတယ်ဖြစ်ခြင်းပြခြင်းတန်ကျက်ပြီးအမြဲတည်းအနှံ့ပန်းနှိမ့်တဲ့ခံရတဲ့သဘောကိုညံ့ညံ့မြင်အောင်ကြည့်ပြီးတော့ဒုက္ခလို့ရှိပါဘယ်သင်္ခါရတရားပဲကြည့်ဒီခန္ဓာ၅ပါးလုံးဒုက္ခဝေဒနာအဝင်ပါဖြစ်နေတဲ့ခန္ဓာ၅ပါးအကုန်လုံးပါပါလေဖြစ်ခြင်းပြခြင်းတန်ကျက်ဖြင့်အမြဲမပြအနှံ့ပန်းနှိမ့်တဲ့ခံရတယ်ဒါကရှင်းပိုင်းပါဟုတ်နောက်ပိုင်းကြလို့ရှိရင်အနိစ္စခရခိနဒုက္ခခရခိနဆိုပြီးဒီလိုဖွင့်ထားပါတယ်နော်ပြီးတော့ဗယထဆိုတာကတော့ပြုတ်ပြက်ပြက်နေတဲ့သဘောတွေကိုနောက်ပိုင်းအထက်ပိုင်းဘင်္ဂညာသတိဝိပဿနာဉာဏ်ဒီမှာမြင်နေပြီအဖြစ်ကိုလွတ်ပြီးတော့အပြက်တက်တက်ကိုညာနဲ့ဆက်ကြည့်လိုက်တဲ့အခါအဖြစ်မမြင်တော့ပဲအပြက်တက်တက်မြင်ပြီအားလုံးကပြုတ်ပြုတ်ပြက်ပြက်နေတဲ့သဘောကိုမြင်လိုက်တဲ့အခါမှာကြောက်လန့်ဝင်ကောင်းတဲ့အချင်းအားအဖြစ်ညာနဲ့မှထင်လာတယ်ကြောက်လန့်ဝင်ကောင်းတဲ့သဘောတွေကိုအာရုံယူပြီးတော့ဒုက္ခဒုက္ခလို့ရှိပါတယ်ဒါနောက်ပိုင်းရှေ့ပိုင်းမှာတော့သမ္မတရာညာဘက်နဲ့ဥရိယဘက်ညာဘက်မှာတော့ဖြည့်ချင်းဖြည့်ချင်းတန်ဖြည့်ဖြည့်အနှိမ့်ကျခံရတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဒုက္ခလို့ရှိပါတယ်အဲ့ဒီဒုက္ခလို့ရှိနေတဲ့အပိုင်းမှာဒီဒုက္ခနုပါဒညာကငါဟာငါဟာလို့ဆွဲယူနေတဲ့တဏှာဇွဲကိုဖြိုခွဲနိုင်တဲ့ဆွမ်းအားရှိတဲ့အတွက်လက်နဲ့ကောင်းတစ်ခုတဏှာကိုတက်ဖြစ်တဲ့အခါမှာသူကအားကောင်းတဲ့လက်နဲ့တစ်ခုတော့မှန်တယ်ဒါပေမဲ့လို့ဒီဒုက္ခနုပါဒညာကသူ့ရည်တဲ့ဒီတဏှာဇွဲကိုဖြိုနိုင်ကြလားဆိုတော့မဟုတ်ဘူးအနိစ္စနုပါဒညာအနတ္တနုပါဒညာနှစ်မျိုးတော့ကဥပါနိတိအတ္တနိနဲ့ဝိုင်းဝန်းကူညီပြီးအာပေထောက်ပံ့ပေးပါမှသူကဖြိုနိုင်တဲ့ဆွမ်းအားရှိတယ်သူကြည့်တဲ့မဖြိုနိုင်ဘူးဆွမ်းအားကမရှိဘူးနော်ဒါကအနတ္တနုပါဒညာကလည်းအတ္တဇွဲကိုဖြိုနိုင်တယ်ဒါပေမဲ့အနတ္တနုပါဒညာကအတ္တဇွဲကိုဖြိုတယ်ဆိုတာကခုနကယုတ်ဒီဏ္ဍီထဲမှာလိုက်ကြည့်လိုက်တော့ဖြစ်ပြီးပြည့်နေတဲ့သဘာဝတရားဖြစ်မပြည့်စုံတဲ့အခြေအနေအခိုင်အမာနှစ်သာရအဖြစ်ဒီနေတဲ့အတ္တဆိုတဲ့သဘာဝကိုရုပ်ထည့်နေတဲ့မှာလိုက်ပြီးရှာဖွေကြည့်တော့လည်းရှာဖွေလို့မတွေ့ဘူးသုံးသတ္တဘုံအတွင်းမှာယုံဉာဏ်ကလွဲ့ရည်လဲမိသကံတတစ်ခုအဖြစ်နဲ့ယက်တည်နေတဲ့အတ္တဆိုတာလိုက်ရှာကြည့်တော့လည်းရှာလို့မတွေ့ဘူးဒီယုံဉာဏ်ကလွဲ့ရည်လဲတခြားသဘာဝတွေသုံးသတ္တဘုံအတွင်းမှာမရှိဘူးရှိနေတဲ့ဒီယုံနာနဲ့မှလည်းအတ္တကိုလိုက်ရှာဖွေကြည့်တော့လည်းရှာဖွေလို့မတွေ့ဘူးမတွေ့တဲ့အချိန်ကကျတော့မှအဲ့ဒီအတ္တမှာကိစ္စနေတဲ့သဘောကိုဉာဏ်ဉာဏ်မျက်စိနဲ့မြင်အောင်ကြည့်ပြီးတော့အနတ္တအနတ္တလို့ဒီယုတ်ဒီနာနေကိုရှုရတယ်အဲ့ဒီလိုရှုနေတဲ့ဒီအနတ္တနုပါဒနာဉာဏ်ကအတ္တဇွဲကိုဖြိုခွဲနိုင်တယ်ဆိုတော့လေအနိစ္စနုပါဒနာဉာဏ်ဒုက္ခနုပါဒနာဉာဏ်နှစ်မျိုးတော့ရဲ့ဥပါနိတ္တတတ္တိနဲ့ကျေစုပြုပေးမှသာလျှင်ဖြိုခွဲနိုင်တယ်ဘယ်လိုကျေနပ်ပြုလဲဒါလေးသဘောပေါက်အောင်နည်းနည်းတော့ချက်ပြောမယ်။အနိစ္စနုပါဒနာကဒီသင်္ခါရတရားတွေမှာဖြစ်ပြီးပြည့်နေတာကိုမြင်အောင်ကြည့်ပြီးတော့အနိစ္စလို့ရှုကြည့်တဲ့အညာ။ဒုက္ခနုပါဒနာညာကဖြစ်ခြင်းပြည့်ခြင်းတန်ပြည့်ခြင်းအနိစ္စခံရတဲ့သဘောကိုညာမျက်စိနဲ့မြင်အောင်ကြည့်ပြီးတော့မှဒုက္ခလို့ရှုကြည့်တဲ့အညာလေးဖြစ်တယ်။ဒါဖြစ်မှုရဲ့မမြင်မှုပြတ်မှုရဲ့မမြင်မှုဆိုရင်မမျက်စိပဲအခြေခံအခိုင်အမာနှစ်သာရအဖြစ်ဒီနေ့လေအတ္တဆိုတာမရှိပါဘူးဆိုတဲ့ဒီအသိဉာဏ်လေးပေါ်နိုင်ပါ့မလား။ဟော။ခွင့်ဆင့်နေပါ့နော်။အနိစ္စလည်းမြင်မှဒုက္ခလည်းမြင်မှအနတ္တဆိုတဲ့သဘောကိုသဘောပေါက်လားပါဖြစ်ပြီးပြည့်နေတဲ့အနိစ္စသဘောလည်းမမြင်ဘူးဖြစ်ခြင်းပြည့်ခြင်းအနိစ္စခံရတဲ့ဒုက္ခသဘောလည်းမမြင်ဘူးရုပ်တွေကိုအတုံးလိုက်ခက်လိုက်ပဲအစဉ်တည်းမပြည့်စုံတဲ့မြင်နေပြီဆိုလို့ရှိရင်ဒီထဲမှာမပြည့်စုံတဲ့အခိုင်အမာနှစ်သာရအဖြစ်ဒီနေ့အတ္တမရှိပါဘူးဆိုတဲ့အသိဉာဏ်ပေါ်နိုင်ပါတော့မလားမပေါ်နိုင်ဘူးအနိစ္စနဲ့ဒုက္ခကိုမြင်မှဒီအနတ္တနိဗ္ဗာန်ဉာဏ်ကပေါ်လာပါဒါကြောင့်ဒီချက်တို့ချက်သုံးတန်ဒီမှာဘုရားရှင်ဒီအနိစ္စလက္ခဏာဖြင့်လည်းအနတ္တလက္ခဏာကိုပေါ်လွင်အောင်ကပ်ပြီးဟောပြရတယ်။ဒုက္ခလက္ခဏာဖြင့်လည်းအနတ္တလက္ခဏာပေါ်လွင်အောင်ကပ်ပြီးဟောပြရတယ်။အနိစ္စဒုက္ခနှစ်မျိုးတို့ဖြင့်လည်းအနတ္တလက္ခဏာကိုပေါ်လွင်အောင်ကပ်ပြီးဟောပြရပါတယ်။ဒါတော့အနုပါဒနာညာတစ်ခုမှအားကောင်းလာရင်အတွက်ဉာဏ်အနုပါဒနာနှစ်ခုကဝိုင်းဝန်းပြီးကူညီမှအားကောင်းလာတယ်။ဥပါနိတ္တတတိနဲ့ကျေစုပြုပေးမှအားကောင်းလာတယ်။ဒါကြောင့်အနုပါဒနာ၃ပါးလုံးရှုရမယ်။မရှုခင်မဟုတ်နိဗ္ဗာန်မဆိုင်နိုင်ဘူးဆိုပြီးတော့ဝိသုဒ္ဓိမေအတ္တကရာဒုတိယနဲ့သမေနာ300ပြည့်နဲ့အထာတဏိအတ္တကရာလောဘတရာကုသိုလ်အဖွင့်အမြင်မှာဖွင့်ဆိုထားပါတယ်နော်။ဒါကြောင့်အနုပါဒနာညာ3မျိုးလုံးတော့ယောဂီပုဂ္ဂိုလ်ဒီအကွက်ပြီးအောင်တော့ရှုဖို့လိုပါတယ်။ဒီတော့ယုတ်တက်တက်ရှုမယ်၊နံတက်တက်ရှုမယ်၊တော့ခန္ဓာ5ပါးနေကြရင်ခန္ဓာ5ပါးနေနဲ့ရှု။ဣဇ္ဇတရှုလည်းဗိဒ္ဓရှုလည်းတော်တော်လေးတွက်လာပြီဆိုလို့ရှိရင်ယုတ်ညံ့ညံ့တွက်ပြီးတော့လည်းရှုနိုင်တယ်။ဥပမာဣဇ္ဇရာဟုသက်ကဝိညာဉ်တပ္ပိသံတဏိလဟောတော်သောဆိုတဲ့ဥဒ္ဓိစိတ်ကလေးတွေရှိတယ်ပေါ့။နံပါတ်ရှုထားတဲ့ယောဂီများနားလည်လိမ့်မယ်နော်။ဗမာလူဆိုရင်ရှင်ရှင်မြင်သည့်လက်ခံဆုံးဆန်းဆုံးဖြတ်သောတရားယုတ်သတိဖြင့်ဒီဥဒ္ဓိစိတ်တွေရှိတယ်။ဒီရှင်ရှင်ကဟရိယဝုဒ္ဓယုတ်ကိုမြင်ပြီးတော့ဟရိယမယုတ်ခြုံရှုလိုက်ရင်54နော်။54မျိုးသောယုတ်တွေနဲ့ ရောင်လန်းဆိုလို့ရှိရင်လည်းယူပါယုံပေါ့54မြို့တော့ယုတ်တင်တဲ့ယူပါယုံကယုတ်တရားဆင်းရဲစနေလုံးကနန္တရားမျက်စီမှာကြတော့မျက်စီမှာရှိနေတဲ့54မြို့တော့ယုတ်တင်တဲ့ယူပါယုံကယုတ်တရားရှင်းလုံးမြင်သည့်နန္တရားရှင်းလုံးကနန္တရားအဲ့ဒီမှာယုတ်နံခွဲတဲ့ခြင်းအခါတုန်းကခွဲထားတဲ့ပုံစံအတိုင်းပဲအဲ့ဒီယုတ်နံနဲ့နှစ်မျိုးတွဲပြီးတော့လည်းဖြစ်ပြီးအရှုပ်နိုင်ပါတယ်ယုတ်တဲ့တဲ့ရှုရမယ်နန္တတဲ့ရှုရမယ်ယုတ်နံနဲ့တွဲပြီးတော့လည်းအစုံနဲ့အစုံနဲ့ဖြစ်ပြီးပြင်နေတဲ့ဒီဉာဏ်နဲ့မြင်အောင်ကြည့်ပြီးရှုရတယ်။အဲဒီလိုရှုလိုက်တော့ပြစ္ဆုတ်ကမှတော်တော်လေးအသားကျလာပြီဆိုလို့ရှိရင်တော့နောက်တစ်ဆင့်တက်နိုင်တယ်။နောက်တစ်ဆင့်ကဘယ်လိုတက်မလဲလို့မရင်ပဋိသင်္ဌေဒီဘဝပဋိသင်္ဌေကလယေကြီးကနေဒီဘဝသုတိအထိဉာဏ်နဲ့လမ်းမြောက်ကြည့်ပြီးတော့ယုံတဲ့ခန့်စင်စင်ကလေးဖြစ်ပြီးပြဒါကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုနိုင်တယ်။ဖြစ်ခြင်းပြခြင်းတန်ခြင်းပြအနေဆက်ခံရတဲ့သဘောဒီကောင်ကျနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုနိုင်တယ်။မပြည့်စုံတဲ့အခိုင်အမာနဲ့တရားအဖြစ်ဒီနေ့အတ္တမရှိတဲ့သဘောဒီကောင်ဉာဏ်မျက်စိနဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုနိုင်ပါတယ်။အဲဒီလိုခတ်တဲ့စိတ်နဲ့ရုပ်တွေကိုရှုတဲ့အပိုင်းမှာအစ္ဆန္ဒကိုဗိဒ္ဓကိုနှစ်မျိုးလုံးရှုရတယ်။ရုပ်တဲ့ရှုပြီဆိုနာနေလဲထုံနည်းလကောင်ရှုနိုင်တယ်။အဲဒီနာနေကိုရှုတဲ့အပိုင်းမှာတော့လိုင်းခွဲနေဖို့တော့လုံရင်မဟုတ်တော့ဘူး။ဖြစ်ခဲ့တဲ့ပုံစံအစဉ်အတိုင်းလေးနာတရားတွေကိုစိုက်ပြီးတော့ချုံကောင်ပြီးတော့ထုံဉာဏ်ရည်ရဲ့ဖြစ်ပြီးအထူးသဖြင့်ဘဝမနောအကြည့်ကိုခံပရိသဏိကနေစပြီးပရိသဏိနာမဖြစ်လာတော့ဘဝမနောကြည့်ကိုစိုက်ပြီးတော့ဘဝမနောကြည့်နေတဲ့ကောဘဝမနောအကြည့်လို့ခေါ်ဆိုအပ်တဲ့နန္တရားတို့ရဲ့ဈာကာလမှာစัจ जा ကာလမှာဖြစ်ပေါ်နေတဲ့ဝိသိစိတ်အစဉ်လေးတွေကိုပဲဖြစ်ခဲ့တဲ့ပုံစံအတိုင်းချုံကောင်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးသံတင်ပြီးရှုရမယ်အပိုင်းဖြစ်ပါတယ်နော်ဒီတော့ယုံတဲ့တဲ့ကောအနိစ္စရှုမယ်ဆိုရင်နန္တတဲ့လည်းအနိစ္စရှုကြည့်အစ္စတဲ့ပရိသဏိဒုက္ခရှိကြည်အစ္စတဗိဒအနတ္တရှိကြည်အဲဒါပဋိသင်္ဌေကနေသုတိတံယုတ်တဲ့အနတ္တတဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တင်ပြီးအစ္စတဗိဒနှစ်ဌာနမှာရှုနိုင်ပြီဆိုရင်တော့ဟောမိမိရှိလို့ရနိုင်တဲ့အတိတ်လောက်ကနေဖြိုးပြီးတော့ဥပမာအတိတ်၅ခုရှိရင်၅ခုပေါ့၄ခုရှိရင်၄ခုလောက်ပေါ့နော်အဲဒီလောက်ကနေစပြီးတော့ယုတ်တဲ့ကိုဟောအနာဂတိပေါ့အောင်ရှုပြီနော်အစ္စတဗိဒနန္တတဲ့ကိုအနာဂတိပေါ့အောင်ရှုဘယ်လိုရှုမလဲအနိစ္စလို့တစ်ခါတစ်ခေါက်လို့အနေဆုံးရှုကြည်ဒုက္ခလို့ရှုကြည်အနတ္တလို့ရှုကြည်တခေါက်စီလောက်ရှုပြီးတဲ့အချိန်ခါမှာတခေါက်လောက်နဲ့ဉာဏ်နဲ့မနေပဲကျင်းဖန်များစွာထက်ခါထက်ခါတော့ရှုပြီးရပါတယ်။အဲ့ဒီထဲမှာမိမိကအချိန်ရနေမယ်ဆိုရင်တော့အဲ့ဒီလက္ခဏာရင်း၃ဌာန်ကိုအကွက်စီအောင်ရှုလို့တော်တော်လေးအားရတဲ့အခါမိမိကျင့်ကြင်တဲ့ရလက္ခဏာတခုကိုဥစားပေးပြီးတော့ရှုနိုင်ပါတယ်။အဲ့ဒီလိုယုံနာနှစ်ပါးနည်းနဲ့ရှုပြီးလို့အားမရသေးရင်တော့ခန္ဓာ၅ပါးနည်းနဲ့၅ပုံပုံပြီးတော့လည်းရှုနိုင်ပါတယ်နော်။အတိတ်ကနေပြောပြီးအနာဂတ်အတိတ်အဲ့ဒီအနာဂတ်မှာလည်းမိမိရှုထားခဲ့တဲ့ပုံစံအတိုင်းပေါ့နော်ရှုထားခဲ့တဲ့ပုံစံဆိုတာကအနာဂတ်ကတဘွားမှာပဲမိမိကဆုံးမဲ့ပုံကိုဖြစ်ခြင်းနဲ့တဘွားပေါ့နှစ်ဘွားမှာဆုံးမဲ့ပုံကိုဖြစ်ခြင်းနဲ့နှစ်ဘွားလေးဘွားငါးဘွားစသည်မှာဆုံးမဲ့ပုံကိုဖြစ်ခြင်းနဲ့လေးဘွားငါးဘွားဆုံးနေတဲ့အောင်တော့အဲ့ဒီအနာဂတ်မှာရှိနေတဲ့ရုပ်တည်နာနေကိုလည်းဝိပဿနာရှုပြီးပို့လိုအပ်တာဘာကြောင့်လဲဒီအတိတ်ကိုလွမ်းနေဖို့ဒီအနာဂတ်ကိုဘာကိုမျှော်နေဖို့ရှုနေတာမဟုတ်ဘူးအတိတ်ကိုလည်းပြန်မလွမ်းရတဲ့အနာဂတ်ကိုလည်းလွမ်းမမျှော်ရတဲ့အတိတ်နဲ့ကအပေါ်မှာကျွမ်းနေတဲ့တဏှာဒိဋ္ဌိအတွက်အတွေ့အကြုံပြုတ်ရင်းအတွက်ဝိပဿနာအကျုံနေခြင်းဖြစ်ပါတယ်နော်အဲ့ဒီလိုအတိတ်ခန္ဓာ၅ပါးပေါ်မှာလဲအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးရှုခေါ်သုံးဌာန်နှိုင်ခဲ့ရင်အတိတ်ခန္ဓာ၅ပါးပေါ်မှာကြီးမြင့်လာမယ်ရုံမလာမယ်ဆက်ဆုပ်လာမယ်အနတ္တခန္ဓာ၅ပါးအပေါ်မှာလဲလက္ခဏာရဲ့သုံးဌာန်တင်ပြီးဝိပဿနာရှုခေါ်သုံးဌာန်နှိုင်ခဲ့ရင်အနတ္တခန္ဓာ၅ပါးပေါ်မှာကျွမ်းနေတဲ့တဏှာဆုံးမှန္တကဒိဋ္ဌိဆိုတဲ့အစွဲတွေပြုတ်ပြီးတော့အနက္ခခန္ဓာ၅ပါးပေါ်မှာညှင်းွေလာမယ်ညှင်းပေါင်းလာမယ်ဆက်ထုတ်လာမယ်အဲ့ဒီလိုညှင်းမှုညှင်းွေညှင်းပေါင်းဆက်ထုတ်လာပြီဆိုရင်တော့အတိတ်ကခန္ဓာ၅ပါးတို့အပေါ်၌အစွဲတွေတစ်ဖြည်းဖြည်းဒီရင်ကအဖြစ်ပြိုလာပြီးဖြစ်ပါတယ်နောက်ဆုံးမဉ္ဇဉ်ဆိုင်သွားရင်တော့သမုဒ္ဒေတအဖြစ်ဒီအစွဲတွေကိုမဉ္ဇဉ်ကပယ်တတ်သိမှဖြစ်တယ်အစွဲပြုတ်ရင်းအတွက်သာရည်ရွယ်ပြီးတော့ဒီအတိတ်ခန္ဓာ၅ပါးအနက္ခခန္ဓာ၅ပါးကိုပါထည့်ပြီးရှုနေခြင်းဖြစ်ပါတယ်နော်အဲ့ဒီလိုဝိပဿနာရှုခဲ့တဲ့ကတော်တော်လေးအသာကျေလာပြီဆိုရင်တော့နောက်တစ်ဆင့်တက်ပြီးပါရှုရမလဲသမုဒိယသစ္စာရှုဖို့လိုလာတယ်ဒုက္ခသစ္စာကိုအသာကျအောင်တော်တော်လေးအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တင်ပြီးရှုနိုင်တဲ့အချိန်ခါမှာသမုဒိယသစ္စာကိုရှုဖို့လိုတယ်ဘာကိုသမုဒိယသစ္စာခေါ်လဲခဏခဏတော့ပြောနေပါတယ်နာဗုဒ္ဓမအနေနဲ့အထပ်ပြောမယ်နော်ဝိဝိမ္မာလိကကြီးမှာမြတ်စွာဘုရားကသမုဒိယသစ္စာကို၅နည်းခေါ်ထားတယ်နံပါတ်1တဏ္ဍာကောသမှုရသစ္စာလို့ခေါ်တယ်။ဒါလည်းဗဒနာအကြီးပဲ။ခေါင်းဆောင်ကိုရွတ်ထုတ်ခေါ်တာ။ဘာကြောင့်လဲ။နံကျဲလို့မြည်ဒီမှာတလုံးချင်းဖြစ်နေတဲ့သွားအားမရှိဘူး။တဏ္ဍာဟာလောဘစိတ္တိ။လောဘစိတ္တိဒီလောဘစိတ္တိတစ်ခုတည်းဖြစ်နေတဲ့သွားအားမရှိဘူး။အုပ်စုကြီးတွေအလိုက်တာဖြစ်ပါတယ်နော်။ဒိဋ္ဌိပါခြင်းပါမယ်ဒိဋ္ဌိမပါခြင်းမပါဘူး။ ဒိဋ္ဌိမပါခင်ရမာနနဲ့တွဲတာလည်းရှိတယ်မတွဲတာလည်းရှိတယ်ဒါလောဘတိတိအုပ်စုအနေနဲ့ဘယ်လိုကောလောဘမာနအုပ်စုအနေနဲ့လည်းဘယ်လိုကောမာနနဲ့မရှင်ပဲလောဘဥဆောင်နေတဲ့အုပ်စုအနေနဲ့ဘယ်လိုကောဘာဖြစ်လို့လဲမာနကဂရာတိစရိတိဖြစ်တဲ့တခါတည်းမာနမပါတဲ့အုပ်စုလည်းဖြစ်တတ်ပါတယ်ဒိဋ္ဌိပြုတ်သွားတဲ့အရိယတော်ကောင်းတို့အဖို့မှာမာနနဲ့အမြဲတမ်းရှင်ကျွတ်ပြီးလောဘတွေဖြစ်နေဒီလိုတော့မဟုတ်ဘူးနော်မာနနဲ့မတွဲတဲ့လောဘလည်းဖြစ်တယ်တော့ဖြစ်နေသေးတယ်ဂရာတိစရိတိဆိုတာကတော့တရားတစ်ခါဖြစ်တဲ့စရိတိလို့ဆိုလိုပါတယ်နော်ဒါကြောင့်အဲ့ဒီလောဘတိတိအုပ်စုတော်လည်းဖြစ်ခြင်းဖြစ်မယ်လောဘမာနအုပ်စုတော်လည်းဖြစ်ခြင်းဖြစ်မယ်သို့မဟုတ်လောဘဥဆောင်နေတဲ့လောဘမှုစိတ်စေတသိက်တွေတော်လည်းဖြစ်ခြင်းဖြစ်မှာအဲ့ဒီတဏ္ဍာကသမုဒိယသစ္စာလို့ဘုရားကဗရဏအဖြစ်ရေးထုတ်ပြီးခေါ်လိုက်နောက်တနည်းကြတော့ကိရိတာဆေဘကသမုဒိယသစ္စာလို့ခေါ်တယ်ဒါလည်းဗရဏအနည်းပဲနောက်တတိယနည်းကြတော့အကုသိုလ်တရားအလုံးကိုသမုဒိယသစ္စာလို့ခေါ်တယ်ဒါလည်းဗရဏအနည်းပဲအဘုဒ္ဓအစောတအစိတ္တတိတဏှာအစောတအစိတ္တတိရှိနေတဲ့သရဝတိမာသာလင်တန္တရခိရှင်ကြီးကြရတယ်အဘုဒ္ဓတရားကုန်ပြီဆိုရင်ဒီသရဝအတွက်အစောတအစိတ္တခန်းချောက်တဲ့ပစ္စည်းလေးဒီပစ္စည်းလေးတစ်ခုကိုမိရှုလိုက်အထက်မှာရှိနေတဲ့အစောတအစိတ္တတိခန်းချောက်သွားပြီနောက်ထပ်ယင်းနေဥဒ္ဓစတဲ့အကြောင်းညွတ်တဲ့တဏှာမှာပြည့်ချက်ဆက်ပြုတ်တယ်လေဒီပစ္စည်းဒီအပင်ပေါအောင်မှာမပေါတော့ဘာဖြစ်လို့လဲအစောတအစိတ္တခန်းချောက်သွားလို့ဒီတိုင်းပဲတဏအစောတအစိတ္တခန်းချောက်သွားပြီဆိုလို့ရှိရင်ဉာဏ်နဲ့ကြည့်နေတာတွေလည်းခန်းချောက်သွားတယ်အကုသိုလ်တရားတွေလည်းအကုန်လုံးခန်းချောက်သွားတယ်ကုသိုလ်အကုသိုလ်တရားတွေကုန်ပြီဆိုရင်အကုသိုလ်အစောတအစိတ္တမရှိရင်ကုသိုလ်ကံတွေကလည်းအကျိုးပေးနိုင်တယ်ဆိုတာမရှိတော့ဘူးနော်နောက်ထပ်အကျိုးတည်ဆုံးတရားမရှိတော့ဘူးဒါကြောင့်တဏကိုလည်းသမှုတရားသစ္စာလို့ဗရဏဏိယဖြင့်ဟောတယ်ဣရိတာသဘောကိုလည်းသမှုတရားသစ္စာလို့ဗရဏဏိယဖြင့်ဟောတယ်အကုသိုလ်တရားအလုံးကိုလည်းသမုဒိယသစ္စာဆိုပြီးဗရဏဏိအဖြစ်နဲ့ရွတ်ထုတ်ပြီးဟောနေပါတယ်။သတ္တတဏိကြတော့အကုသိုလ်တရားအလုံးနဲ့မန္တရဝတ်ကိုလည်းသိတတ်တဲ့အာလောဘအဒေါသအမောဟဟောတဲ့ကုသလမူလတရားသုံးပါးကိုလည်းသမုဒိယသစ္စာလို့ဟောတယ်။ပိစမဏိကြတော့ကုသိုလ်ကံအကုသိုလ်ကံမန္တမြကိုသမုဒိယသစ္စာလို့ဟောတယ်။အဲဒီကုသိုလ်ကံကတော့သံဃာဝတ်ကိုလည်းသိတတ်တဲ့ဝတ္တတိတ္တကုသိုလ်ကိုရည်ဝဲထားပါတယ်။ဒါကြောင့်ကုသိုလ်ကံအကုသိုလ်ကံမန္တမြဒီပါဠိစာလည်းသမုဒိယသစ္စာဒီတော့ယောဂီဘုက္ခောတိအဲ့ဒီသမုဒိယသစ္စာပိုင်းကိုဝိပဿနာရှုရတော့ရှုတဲ့အချိန်ခါမှာဒီဝိပဿနာမရှုခင်မှာထိုယောဂီဘုက္ခောတိဒီသမုဒိယသစ္စာလို့ခေါ်ဆိုအပ်တဲ့ကုသိုလ်ကအကုသိုလ်ကံနဲ့ကုသိုလ်ကအကုသိုလ်ကံရဲ့အကျိုးတရားတွေကိုသိထားဖို့လိုတယ်။ဒါတနည်းဒီပုံအားဖြင့်ပြောရင်တော့ဟောအင်္ဂုတ္တောဒီကဏိပါဒိဋ္ဌာယရဏသုတ္တမဘုရားရှင်ကအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်ဝိညာဉ်ကြောင့်နာယုတ်ဖြစ်ပေါ်နာယုတ်ကြောင့်တလဲရဏဖြစ်ပုံတလဲရဏကြောင့်ဖတ်တာဖြစ်ပုံဖတ်တာကြောင့်ဝေဒနာဖြစ်ပုံဝေဒနာကြောင့်တဏှာဖြစ်ပုံတဏှာကြောင့်ဥပါဒါဖြစ်ပုံဥပါဒါကြောင့်ဘဝဖြစ်ပုံဘဝကြောင့်သတ္တိဖြစ်ပုံသတ္တိကြောင့်ကရမရဏသောကပရိဒိဝဒုက္ခဒေါမနတဥပါယတဖြစ်ပုံတွေကိုသိခဲ့ရင်သမုဒယသစ္စာကိုသိတယ်လို့ဒီလိုပုံမှန်လေးဟောထားပါတယ်နော်အဲဒီလိုသိတဲ့ပြည့်စုံပရိကဉာဏ်ကတော့ရှေးဥစွာယက်ထားပြီးဖြစ်ရယက်ထားတဲ့ဆိုတဲ့အကြောင်းနဲ့ပတ်တယ်လို့လဲဝိသုတိမအထက်ကရာနဲ့ဝိသုတိမမဟာဒီဃာတို့ကဖွင့်ဆိုထားပါတယ်နော်ဝိသုတိမေအထက်ကရာဒုတိယအတွဲသံမျက်နာနေရ39မှာအထက်ကရာဆရာတော်ကဗာမတ်ချက်ချထားတယ်ဝိပဒကိနာပဏ္ဍကမ္မန္တရိသဝိပကံတရိသဣဂရိတာတောသန္တိတပံဝိပဒနာဘောင်းနာကမ္မထံစီမြနေတဲ့ဝိပဒကပုဂ္ဂိုလ်ဆိုတာကံရဲ့အကျိုးတရားနဲ့ကံနဲ့ကံရဲ့အကျိုးတရားထူးထွေခွဲပြားပွဲပြားမှုလေးတွေကိုတော့ဒိဋ္ဌိဒိဋ္ဌိတော့သိတယ်နေဒီလိုဖွင့်ထားဣဂရိတတောသန္တိတပံသိတိတိတအဖြစ်တိတိနဲ့ဆိုပြီးဒီလိုဖွင့်ဆိုထားပါတယ်နော်အဲဒါဒီသိတိတိတဆိုတာနဲ့ပတ်တယ်လို့ဘာကြောင့်ဒီလိုဖွင့်ဆိုရတယ်ဆိုတော့ဒီကံဆရာတော်ကရှင်းထားတဲ့ဝိသုဠိမေမဟာဒီကဒုတိယတွဲသံမြင့်နဲ့380မှာရှင်းထားပါတယ်နော်ဣဂရိတတောသန္တိတပံအနဝတိတတောသန္တိတောနတ္တကအဝိတယတဣဂရိတတောသိတိတိတအဖြစ်သန္တိတပံတိတိတိတိုင်လှပင်ဤအနဝတိတတောအကျဉ်းချမ်းမရှိကုန်စင်အောင်ဇဏိတောတိတိအံတော့ကအဝိတရာဓာတာဝကတို့အယံမဟုတ်သောကြောင့်နတ်တကမတကောင်းပြီဣဂရိတတောတသိတိတအဖြစ်ဇဏိတပံတိတိတိတိုင်လပြီအနဝတိတတောအကျဉ်းချမ်းမရှိကုန်စင်အောင်အဝိတရာဓာတာဝကတို့အယံမဟုတ်သည့်အဖြစ်ကြောင့်အနဝတိတတောအကျဉ်းချမ်းမရှိကုန်စင်အောင်ဇဏိတောတိတိအံတော့ကနတ်တကပဏိနမမတကောင်းပြီတာဝကတွေကကံကံရဲ့အကျိုးကိုကုန်စင်အောင်သိဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးတာဝကတို့ရဲ့အရာပုဂ္ဂိုလ်ဒါဗုဒ္ဓဝိသယနော်သာမန်ညဘုရားရှင်တို့ဒီတန်ရင်ကံကံရဲ့အကျိုးတရားတွေကိုကုန်စင်အောင်သိနိုင်တယ်တာဝကတွေကတော့ဒီစိတ်တွေသာလောက်ပဲသိနိုင်တယ်လို့ဒီလိုဆိုလိုပါတယ်ဒါပေမဲ့ရှေ့ဆက်ပြီးတော့ဒီကစီရောကဖွင့်ထားတယ်အဲ့ဒီစကားလေးကလည်းအရေးကြီးတယ် နဗိနနဗံအသနာနေပိစ္ဆပိခောနပိပုရတိနဗိနနဗံအချင်းခံတိအသနာနေကံကံဤအကျိုးကိုမတိခတိရှိသောပိစ္ဆယပိခောပိစ္ဆယပိခအညာတိနပိပုရတိမပြည့်စုံနိုင်၏ဟောကံကံရဲ့အကျိုးကိုလုံးလုံးမသိခင်ပိစ္ဆယပိခညာရမလားမရဘူးပိစ္ဆယပိခညာမှမရရင်သမှုရာတိစ္ဆာကိုဝိပဿနာချုပ်ဖို့ဆိုတဲ့အကွက်ဒီဖြစ်ပါတော့မလားဘယ်လိုမှမဖြစ်နိုင်ဘူးဒီနေ့ကတော့ခက်ကတော့ဗာပြောလေပုခတ်ဆွဆွနေတယ်လို့တော့မထင်နဲ့တော့တရားဟောတဲ့အခါတော့မာရကုလည်းမှားတယ်လို့မှန်တယ်ကုလည်းမှန်တယ်လို့ပြောပြဖို့ကဥစဉ်လို့ယဟန်တော်မြတ်ရဲ့တန်ဝန်ရှိပါတယ်လက်ခဏမခန္ဓာကတော့နာယူနေတဲ့ပရိသတ်ရဲ့အလိုဆန္ဒပါပဲနော်ဒီနေ့ခက်ကတော့ဗာပြောလေသူတို့ရဲ့ပြည့်စုံမင်းကညာပြောတော့ဗာကိုယ်ကျင်နာကအကြောင်းတရားကိုယ်နေတာကအကျိုးတရားသွားကျင်နာကအကြောင်းတရားသွားနေတာကအကျိုးတရားဒါပြည့်စုံမင်းကညာမယ်ကိုယ်ဒီမှာပြောနေတဲ့ပိဿပရိကညာကဘာကိုဥဒေထားလဲဝိပဒကေနနာပဏ္ဏကမ္မန္တရိစ္ဆဝိပါကံတရိစ္ဆဧကရိတဒောဇာနိတဗံကံကံအကျိုးကိုဒီစိတ်ကိတာအဖြစ်ဒီမှာပိဿပရိကညာရမယ်လို့ဖွင့်ထားတယ်။ဆန္ဒတို့ဦးဇင်းကြီးညာကိုလက်ခံမလားမခံဘူးလားဟမ်ဘုရားဟောကိုလက်ခံမလားမခံဘူးလားဘယ်လိုပြောမလဲဟမ်ဘုရားဟောလက်ခံနိုင်လားဟမ်လက်ခံဖို့မခံဖို့ကတော့မိမိတို့ရဲ့အယူဆအတိုင်းပါပဲနော်ဒီတော့ဘုရားဟောကိုလက်မခံခြင်းမှုဆိုရင်တော့နောက်တစ်ခုထပ်ပြီးစဉ်းစားမယ်အပိုင်းတစ်ခုတော့ရှိတယ်ဒီဘုရားဟောကိုလက်မခံခြင်းမှုဆိုရင်တော့ဒီဘုရားကိုယ်ကိုသိကံနေဖို့လိုသေးလားအဲ့ဒီအချိန်မှာစဉ်းစားနော်တဏ္ဏလေးတော့မစဉ်းစားနိုင်တဲ့ဘဝတစ်ခုရတာတူတော်မှာတဲ့အချိန်လေးတူတော်တဲ့အချိန်လေးကမှအမှန်နဲ့ဘဝကိုအဆုံးသတ်သွားရင်ရတဲ့ရတဲ့တဲ့အမှန်တရားတွေမရဘဲနဲ့အဆုံးသတ်သွားခဲ့ရရင်မိမိတို့တော့မနစ်နာနိုင်ဘူးလားဒီနိုင်ငံတဲ့ကြောင့်လုံးလုံးဒီကံကိုင်းအကျုပ်ကိုမသိနိုင်တော့ပြိဿပရိကညာဘယ်လုံးမှမရဘူးဒီစိတ်တွေကတော့သိရမယ်အဲ့ဒီဒီစိတ်တွေကဘယ်လို့သိရမလဲလို့မေးရင်တော့အထွတ်အထိပ်လက်ရှိဘဝပရိသန္ဓေကိုဖြစ်စေတတ်တဲ့ကံနဲ့လက်ရှိဘဝစိတ်တွေကိုဖြစ်စေတတ်တဲ့ကံကိုတော့ဗရဏထပ်ပြီးပြီးဖို့လိုတယ်ဗရဏဆိုတာကတန်တဲ့ကံနဲ့လည်းသိတယ်သိတတ်ကြတော့ပြီးဖို့လိုအပ်ပါတယ်ဒီတော့ပရိသန္ဓေကိုဖြစ်စေတဲ့ကံနဲ့လက်ရှိဘဝစိတ်စိတ်တိတ်တွေကိုဖြစ်စေတဲ့ကံကံမဲ့ရုပ်တွေကိုဖြစ်စေနေတဲ့ကံအဲ့ဒါလောက်ကိုတော့အတိပုံလိုနေတယ်။အဲ့ဒီလိုသိရတဲ့အတွက်ကတော့အတိတိဟိတောပိစ္ဆာဣဒံဤဖလပိစ္ဆကံဆိုတဲ့ရှုခွေအတဲ့အတိတ်ကဝိဇ္ဇတနာဥပဒံသင်္ခါရကံဆိုတဲ့အကြောင်းကြားလေးကြောင့်ဒီဘဝမဝဉ္ဇဉ်နဲ့ယုံတက်တယ်လောက်ခန္ဓာဝေဒနာခေါ်တဲ့အကျိုးတရား၅ပါးလာဖြစ်တယ်။ဒီဘဝမပြည့်စုံပြည့်စုံနေတဲ့ဝိဇ္ဇတနာဥပဒံသင်္ခါရကံဆိုတဲ့အကြောင်းကြားလေးကြောင့်နောင်နာကမဝဉ္ဇဉ်နဲ့ယုံတက်တယ်လောက်ခန္ဓာဝေဒနာခေါ်တဲ့အကျိုးတရားလေးဖြစ်မယ်။အဲ့ဒီလောက်တော့အတိပုံလိုတယ်အဲ့ဒီမှာဝိသရဏဥပဒေသင်္ခါရကံဒီကအများကြီးတွေကဘယ်လောက်သိရမလဲလို့မေးရင်တော့အဲ့ဒီမှာဒီစိတ်ကလေးကအားလို့ပြောတယ်။ဒါလေးသဘောပေါက်အောင်နည်းနည်းတော့ထပ်ပြောဖို့လိုလိမ့်မယ်ထင်တယ်။ဥပဒေတော့ဘုရားရှင်ကဝိပဒေတော့ဘယ်နှပါလို့ကြားဖို့လဲ12ပါး။ဝိပဒေတော့12ပါးမှာခေါင်းခဲတဲ့ဝေဒနာတစ်ခုဘုရားရှင်ကခံရတဲ့ဒုက္ခဝေဒနာနော်။ဒီဝိပဒေတော့ကဘာကြောင့်ဖြစ်ရလဲ။ဟောအတိတ်ဘဝတစ်ခုတဏှာရောမလူသွားဖြစ်တဲ့အခါကရှင်မြတ်တဏှာတွေ900လတာကိုကလေးဘဝနဲ့မြင်လိုက်တော့ဝမ်းသာမိတယ်။ဒီအကုသို့ကံလေးပါဒီအကုသို့ကံကြောင့်ကောင်းခဲ့ရတယ်။ဒီအချိန်မှာခံရတဲ့ယောဂဝိရဏတစ်ခုဖြစ်ပြန်တယ်။ဘာကြောင့်လဲ။အတိတ်ဘဝတစ်ခုမှာလောဘေကြောကြီးတူကိုမခံနိုင်တဲ့ခါကင်ဆွဲပြီးတော့ပေါက်လိုက်တာခါကျိုးသွားတယ်ဒီလောဘေကြောကြီးပြီးသွားတယ်နော်။ဒီအကုသို့ကံကြောင့်ဘုရားရှင်မှာခံရတဲ့ဝိရဏပေါ်ရတယ်။သူကံနဲ့သူအကျိုးနဲ့တစ်ခုစီမရှိဘူးလား။ရှိတယ်။ဘုရားရှင်ဝန်တော်လာတယ်။အလုံးပြီးကြတယ်ဘာကြောင့်လဲ။ရှင်းပြဘဝနဲ့ဝိလုံစီကျွေးပြီးတော့လူနာတုံတက်ခဲ့ဖူးတယ်ဟုတ်တယ်မဟုတ်လားသူအကြောင်းနဲ့သူကံလေးနဲ့ပြီးတာမရှိဘူးလားရှိအဲ့ဒီတော့ကံကံရဲ့အကျိုးတွေကိုကိုယ်စင်အောင်သိဖို့ကတော့တပ်ပင်ကြောင့်ပြင်းစင်တွေရဲ့အရာဖြစ်ပါတယ်တာဝကဒီမှာတော့အကုန်လုံးကိုယ်စင်အောင်မသိနိုင်ဘူးအချို့တော့ဝဲလောက်တော့သိရမယ်လုံးလုံးမှမသိခင်ဒီပိဿပရိကညာဘယ်လိုမှမရဘူးဒီပိဿပရိကညာမှာမရတဲ့ပုဂ္ဂိုလ်သမုဒိယသစ္စာကိုသိမလားမသိသေးဘူးသမုဒိယသစ္စာမှာမသိတဲ့ပုဂ္ဂိုလ်ဒီသစ္စာလေးပါးကိုသိမလားမသိသေးဘူးသစ္စာလေးပါးမှာမသိရင်မဖြစ်နိုင်ပါရမလားအော်ဒါခွင့်ချက်တည်းပဲနော်မေဖို့နိဗ္ဗာန်ဘယ်လိုမှမရနိုင်ဘူးဒါကြောင့်မေဖို့နိဗ္ဗာန်ရရှိရအတွက်သိစ္စာပရိက္ခဏညာရဖို့လိုတယ်သိစ္စာပရိက္ခဏညာရပြီးမှသာဆင်းရင်ဒီအကြောင်းကျိုးတဲ့ပရိစ္ဆာသမုပ္ပါဒ်လို့ခေါ်ဆုံးအပ်တဲ့သမှုရိယသစ္စာတရားတွေကိုဝိပဿနာရှုလို့ရမှာဖြစ်ပါတယ်သိစ္စာပရိက္ခဏညာရအကြောင်းတရားနဲ့အကျိုးတရားမိမိကမသိသိတတ်သေးဘူးဒီပုဂ္ဂိုလ်ဒီမေဖို့ပဲပဲပဏိလအပြည့်ဝိပဿနာဒီသမှုရိယသစ္စာတရားတွေကိုရှုလို့ရမလားမရနိုင်ဘူးနော်ဒါကြောင့်ဝိပဿနာပိုင်းရောက်လာတဲ့အပိုင်းမှာအခုလိုသမုဒိယနိစ္စကိုဝိပဿနာရှုတော်မယ်ဆိုရင်တော့ပိဿုပံကစတာနည်းနည်းလေးလွဲ။ပိဿုပံကိုဗဟုထားပြီးစတာကနည်းနည်းလွဲတော့အတိတ်က အဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့ဟောပိဋကပရိက္ခဉာဏ်ပိုင်းဆုံးကကိုအရှုထားပြီးအဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာကအကြောင်းတရားသင်္ခါရကအကျိုးတရားပိဋကပရိက္ခဉာဏ်ပဲခုဝိပဿနာပိုင်းရောက်လာတော့အဝိဇ္ဇာဖြစ်ခြင်းကြောင့်သင်္ခါရဖြစ်အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စသင်္ခါရလည်းဖြစ်ဖြစ်အနိစ္စဒီလိုရှုရမယ်သင်္ခါရဖြစ်ခြင်းကြောင့်ဝိညာဉ်ဖြစ်သင်္ခါရလည်းဖြစ်ဖြစ်အနိစ္စဝိညာဉ်လည်းဖြစ်ဖြစ်အနိစ္စဝိညာဉ်ဖြစ်ခြင်းကြောင့်နာယုတ်ဖြစ်ဝိညာဉ်လည်းဖြစ်ဖြစ်အနိစ္စသင်္ခါရနာယုတ်လည်းဖြစ်ဖြစ်အနိစ္စအစဖြစ်ဖြစ်ဒီလိုကြောင့်သောပရိစ္ဆေသမုပ္ပါဒ်သဘောတရားတွေကိုရှုရမယ်။အဲဒီလိုရှုတဲ့အပိုင်းမှာဒီလိုရှုတဲ့ဆိုတာကိုတော့နာမတနဉာဏ်ကံမှလည်းဥဒ္ဓတိမအထက်ကရကဖွင့်ထားပါလေ။ဥရိယပြဉာဏ်ကံမှလည်းဖွင့်ထားပါလေနော်။ဒီတော့ဥရိယပြဉာဏ်ကံရောက်တော့မှထပ်ပြီးနည်းနည်းလေးပြောမယ်။အခုကတော့သမတနဉာဏ်ပိုင်းရှုဖို့ကိုပဲနည်းနည်းလေးအာရုံယူပြီးနာကြည့်ကြရအောင်နော်။အဲဒီလိုရှုလိုက်တဲ့အချိန်ကမှအတိတ်ဒီပိဿုဗံဘဝကိုဗဟုထားပြီးရှုခဲ့ရင်အဝိဇ္ဇာနဲ့တခါရကပထမအတိတ်ပဲဆိုကြပါစို့နော်ဒီပိဿုဗ္ဗံမှာဝิญဉာဏယုတ်တလနာခန္ဓာဝိရဏတနာဥပါဒံဘောကကမ္မဘောအနာဂတ်မှာဥပပတိဘောအမိရတဲ့ဇာတိသရမရဏနောက်နည်းနည်းလေးထပ်ရှင်းလိုက်ဒုတိယပထမအတိတ်ကိုဗဟုထားခဲ့ရင်အဝိဇ္ဇာနဲ့တခါရကဒုတိယအတိတ်ဝิญဉာဏယုတ်တလနာခန္ဓာဝိရဏတနာဥပါဒံကမ္မဘောတွေကပထမအတိတ်ဇာတိသရမရဏကသစ္စာဒီလိုနည်းနည်းထပ်ရှင်းနောက်တစ်ခါထပ်ရှင်းကြည့်အဲ့ဒီတိုင်းပဲဒီဖြစ်ပြီးဘောကသုံးခုသုံးခုကိုကိုယ်ဆက်ပြီးရှုရပါတယ်နော်ဒီတော့မိမိတို့ကဘောအတိတ်၅ခုလောက်ရှုထားတယ်ဆိုကြပါစို့ဒီနေရာမှာတော့အတိတ်ကအနည်းဆုံးပမာဏအနည်းနဲ့တော့၃ခုလောက်တော့ရှုခိုင်းပါတယ်ဟောကြောင့်ဒီအတိတ်တွေကိုရှုခိုင်းရတယ်လို့မင်းတော့တခွန်းတခွန်းရှုရတယ်မလုံလောက်လို့တော့မင်းပြန်ရှိပါတယ်လုံးလုံးတဲ့ပုံကိုလည်းရှိပါတယ်မလုံးလုံးတဲ့ပုံကိုလည်းရှိကောင်းရှိလိမ့်မယ်အတိတ်ကဝိဇ္ဇာမျိုးစီသရဏမျိုးစီတွေကြည်ချင်ဆိုင်ပြုတ်ခင်ရအတိတ်အထီတော့အနည်းဆုံးအရှုခိုင်းရပါကြောင့်လဲပါရမီမျိုးစီရှိမှဒီတရားတွေကရှုပါသုံးသက်လို့မက်ဖို့မက်ဖို့ဖုံနေပြန်ပြင်းတဲ့အထီရနိုင်တယ်ဆိုတော့သဘောပေါက်သိခြင်းနဲ့ဥဒိတ္တိပါပဲနော်ဒါမင်းနဲ့ဟိုဒီနေ့ကပြောခဲ့တဲ့အတိတ်သမောဝိဇ္ဇာတွေအထက်ကဆရာတော်ရဲ့သတိပေးချက်အရကတော့အဒီတိပိစ္ဆာဇေဝပိစ္ဆာသမုပ္ပန္နဓမ္မသအနာဂတိပိဣတရိဟိပိပိစ္ဆာဇေဝပိစ္ဆာသမုပ္ပန္နဓမ္မသအတိတ်ကြည့်လေအကြောင်းနဲ့အကျိုးပိစ္ဆုပန်ကြည့်လေအကြောင်းနဲ့အကျိုးအနာဂတ်ကြည့်လေအကြောင်းနဲ့အကျိုးဒီလောက်သိရတော့လုံးလုံးအတိတ်တွေကသံဃာကြီးအနတ်မတက်ကအစမထင်အောင်ရှင်းရလာတော့ဘလောက်ထိလိုက်ပြီးရှုနေအောင်မလဲလို့မင်းတော့ရှုနိုင်လေကောင်းလေပါပဲတော်တော်အနည်းဆုံးပမာဏအဖြစ်အတိတ်မှာလည်းအကြောင်းနဲ့အကျိုးရှိတယ်လို့သိရတော့လုံးလုံးပါတယ်လုံးလုံးရင်ကျန်တဲ့အတိတ်တွေဘယ်နဲ့လုံးမလဲဆိုတော့အဲ့ဒီအခါမှာတော့မမတိဒိဋ္ဌလို့ခေါ်ဆိုအပ်တဲ့လက်ငင်းရှုလို့ရနိုင်တဲ့တရားကြီးရဲ့အနိစ္စဒုက္ခအနတ္တအချက်ကိုမြင်တဲ့အခါအနမတိဒိဋ္ဌလို့ခေါ်ဆိုအပ်တဲ့လက်ငင်းရှုလို့မမြင်သေးတဲ့အတိတ်အနာဂတ်ဒီမှာလည်းထုံးနည်း၎င်းပဲလို့အဲ့ဒီခါကျမှရှုရပါတယ်အတိတ်ကိုလုံးလုံးမရှုဘဲနဲ့အနာဂတ်ကိုလုံးလုံးမရှုဘဲနဲ့ထုံးနည်း၎င်းရှုတာမျိုးတော့မရှိဘူးအတိတ်ကိုလုံးလုံးမရှုဘဲနဲ့အနာဂတ်ကိုလုံးလုံးမရှုခဲ့ရင်ဒီသမုဒ္ဒယသစ္စာအမိရတဲ့ကြောင့်ကျိုးဆက်ပိဋကသမုပ္ပါဒ်သဘောတရားကိုဘယ်လိုမှရှုလို့မဖြစ်နိုင်တော့ဘူးနော်ဒါကြောင့်အတိတ်အနာဂတ်ကိုနိုင်တော့တော့ရှိရင်ပိုကောင်းပါတယ်ပိုကောင်းလို့ဆိုတာဘာကြောင့်လဲ။ကောင်းတဲ့ဘက်ကပြောနေတာနာမည်ကဉာဏ်လေးတွေအရင်တန်းသိခြင်းလို့ပါ။အတိတ်ခန္ဓာဆက်ဆက်ဒီလိုဆန်းပြီးကြည့်နေတော့ကြည့်လိုက်တဲ့အချိန်ခါမှာဘုရင်တရားတွေနှိမ့်ဆက်ခံရတဲ့ဘဝ၊ငါချင်းတရားတွေနှိမ့်ဆက်ခံရတဲ့ဘဝ၊အတိတ်ချင်းတရားတွေနှိမ့်ဆက်ခံရတဲ့ဘဝ၊ဒုက္ခပရိဒိဗ္ဗဒုက္ခဒေါမနတဥပယတ္တတရားစိုးတွေနှိမ့်ဆက်ခံရတဲ့ဘဝတွေကိုကျင်းပန်းများစွာမြင်လာရတဲ့ဒီဘဝတွေကိုလူချင်းနဲ့သိချတယ်မရှိတော့ဘူးဘဝကိုလူချင်းနဲ့စိတ်ထားပြီးပင်သဘာဝတရားချင်းရှိရဲ့အတွက်လမ်းချင်းပေးတဲ့တရားကြီးပဲဒီဘဝတွေမှာနင်းဝင်လာဖို့ယုံမောင်းလာဖို့ဆက်ဆုံးလာဖို့အတွက်ဒီဘဝတွေကိုများများပြန်အကြည့်ခိုင်းတာဘယ်ဘဝမှာမှကိုချင်းတရားလွတ်ခဲ့တဲ့ဘဝမရှိဘူးနာချင်းတရားလွတ်ခဲ့တဲ့ဘဝမရှိဘူးသိချင်းတရားလွတ်ခဲ့တဲ့ဘဝမရှိဘူးဆွန်ရမှုမူဆွန်မှုမူပြမှုကိုသိရမှုသိစင်းရမှုပြင်းစားဖို့မှုဒီမှာလွတ်ခဲ့တဲ့ဘဝရဲ့လို့မရှိဘူးဆိုတော့ဘယ်ဘဝကိုမှလူချင်းနဲ့ဆန္ဒရင်ဒီမဖြစ်တော့ဘူးဒီလိုသံဃာကဉာဏ်လေးတွေရရှိစေခြင်းအကျိုးဟာအတိတ်ကိုလည်းရှုမှန်သလောက်ရှုပါလို့အတိတ်တွန်းထားပါတယ်နော်။ကဲအဲဒီကြောင့်ကျိုးဆက်ပရိစ္ဆေသဘောကသဘောတရားတွေကိုအတိတ်ကပြစ္ဆုတ်ပိုင်းရအနာဂတ်ကရှုပြီးတဲ့အခါအနိစ္စတစ်ခေါက်ဒုက္ခတစ်ခေါက်အနတ္တတစ်ခေါက်တော့အနည်းဆုံးရှုရတယ်။ဆိုတော့ကျင့်ဖန်များစွာထပ်ခါထပ်ခါရှုနေပြီးကောင်းလေးပါပဲ။အစ္ဆတ္တမှာပုံစံကြပြီးတဲ့တော့ဗိဒ္ဓမှာလည်းဗိဒ္ဓချင်းတူလို့ပေါင်းစုံခြုံငုံပြီးရှုရပါလေ။ဘာကြောင့်လဲ။သံဃာကပါရမီဉာဏ်ရမှာအနုဘရသုတ်တံဒီကကဖွင့်ဆိုထားပါတယ်နော်။တတမတသန္တနာခတိသဗ္ဗတမေပရတန္တန္တခတိသတိသန္တနာဝိဘကအကတဝဗိဓဘဝတံမညတော ဗမာတနာအယံတဝကနံသမတနာသရောသတန္တနာကတိသဗ္ဗဓမ္မေမိမိယုံနာတန္တအစင်းနဲ့ကြံ့ရောက်တည်ရှိနေတဲ့တရားကိုတော့အကုန်လုံးရှုပါတခုမှချမ်းမထမ်းနဲ့ဟုတ်မလားပရတန္တနာကတိသတေသံတန္တနာဝိပါကအကတောသူတို့ကတန္တမာတည်ရှိနေတဲ့ကြံ့ရောက်နေတဲ့ယုတ်ဒီနန္ဒီခန္ဓာ၅ပါးတည်ကြတော့မန္တနာဝိပါကအကတောယောက်ျားမိမပုဂ္ဂိုလ်တ attva ဆိုတဲ့တဏ္ဏခေါ်ကြဝိပါဖို့မပြုပဲပရိဒဘာဝတာမင်ညတော်ပရိဒါချင်းတူလို့ကောင်းစုခြုံငုံပြီးတော့သမ္မတနာအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တည်ရှိရတယ်ဒီလိုရှင်ဤကိုအယံသဝကနာသမ္မတနာကတော့တသဝကရိယသမ္မတနာဆရာဖြစ်တယ်ဆိုပြီးရှင်းထားတယ်သမ္မတနာဆရာဖြစ်ဆိုတာကတော့အနိစ္စဒုက္ခအနတ္တလို့လက္ခဏာသုံးတန်တည်ရှိရှုပါသုံးတန်နေတဲ့ဝိပါဒနာဉာဏ်ရဲ့ကျက်စားရနေပြီလို့ဆိုလိုပါတယ်နော်အဲ့ဒီဖြစ်အတွင်းမှာဒါသဝကရိယဝိပဿနာဖြစ်ပဲအဲ့ဒီရှုခွက်ကိုရှုရမှာဖြစ်တော့ဗိဓာချင်းတူလို့ဒီကြောင့်ကျတဲ့ပြိတ္တသမုပ္ပါအမှန်လေးပေါင်းစုံခြုံငုံပြီးတော့ပဲရှုရတယ်။သဝကပါရမီဉာဏ်ရမှာတော့ဒီတ ত্ত্ব ရဲ့အဝိဇ္ဇာတဏှာဥပါဒံတိခရံကံကဘယ်လိုဟောတ ত্ত্ব ကြတော့ဘယ်လိုခွဲရှုဖို့အသိမလိုဘူး။ခွဲရှုတာကတော့ဦးဇင်းတို့မမသမုဒ္ဒဘုရားရှင်တို့ရဲ့အရာဖြစ်ပါတယ်နော်။ဒီစေကဗုဒ္ဓဘုရားရှင်တို့လည်းနမနမုဒ္ဒဗျာရှင်တို့ကတော့သစ္စာဝလခရီတိသိပိုင်ချပြီးရှိတယ်။မိစီကမုဒ္ဒဗျာရှင်တို့ကတော့သဘူတိပဲလည်းရတောင်းချုံတော့ဖို့မိစီမှာအတိုင်သားတွေအနီအပြင်ခွဲခြားသိပြပြီးရှိပါတယ်နော်။ကဲအဲ့ဒီလိုရှိတဲ့အပိုင်းမှာတောင်းချုံစပိစ္ဆာသမုပ္ပါသဘောတရားတွေကိုလည်းရှုပြီးပြီးဝိပဿနာဉာဏ်ကြီးကမရင်မကျက်ဖြစ်နေတယ်ဆိုရင်တော့ဘာလို့ပါလဲ။ရူပတတ္တကရှုနည်းအရူပတတ္တကရှုနည်းခေါ်တဲ့ရှုနည်းတွေကိုကြောင်းပြရပါတယ်။အဲ့ဒီရှုနည်းတွေနဲ့မှမအောင်မြင်ခဲ့ရင်တော့ဒါပါအောင်မြင်ခဲ့မယ်ဆိုလို့ရှိရင်တော့ခုပြောနေတဲ့ဥဒ္ဒေတော့ရုပ်သက်သက်ရှုမယ်သို့မဟုတ်နာမ်သက်သက်ရှုမယ်သို့မဟုတ်ခန္ဓာငါးပါးနည်းနဲ့ပုံပြီးတော့ရှုမယ်ဆိုလို့ရှိရင်လည်းပညာဘာဝနာပြည့်စုံခိုင်တဲ့အကြောင်းကိုဝိတ္တိမယ်အထက်ကဒုတိယတမဏ153မှာဖွင့်ဆိုထားပါတယ်နော်ဧဝံကာလ ినా ရူပံကာလ ినా အရူပံသမ္မတိတောဝါပိတိလက္ခဏအရောပိတဝအနုကမေနပฏิပိစ္ဆာမနောဧကောပညာဘာဝနာသမ္မာတိတိဧဝံဤသောကာလ ినా ယံခာရူပံယုတ်တယကိုကာလ ినా ယံခာအရူပံဏတယကိုသမ္မတိတဝပိသုံးသာချူပွား၍လီဤလက္ခဏံလက္ခဏယေသုံးသံသောအရောပေတဝတင်၍အနုသမေနအစဉ်အတိုင်းအားဖြင့်အနုသမေနဝိပဿနာဉာဏ်ဖြင့်အတိုင်းအားဖြင့်ပฏิပိစ္ဆာမနောတိတံကြောကိုပွားများအထုကတိရှိသောဤကောတဥသောယောဂီပုဂ္ဂိုလ်သည်ပညာဘာဝနာမေတ္တာပညာဘာဝနာကိုတံပါတိတိပြည်စည်းပြည်စုံစေနိုင်ပေ၏ဒီလိုဖွင့်ထားတယ်။ယုတ်တတ္တရှုမဲနန္တတ္တရှုမဲသို့မဟုတ်ခန္ဓာငါးပါးနဲ့ငါးပုံပုံပြီးတော့ယံခယုတ်တရားဒီကောအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ပြင်းပြီးရှုမဲယံခဏံတရားဒီကောအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ပြင်းပြီးရှုမဲဆိုရင်လေဝိပဿနာဉာဏ်ဖြင့်အတိုင်းအတာတိဉ္စံကျုပ်ပေါ်မြတ်အထုပ်ပါမေတ္တာပညာလို့ခေါ်ဆိုအပ်တဲ့ပညာဘာဝနာပြည်စည်းပြည်စုံနိုင်ပါတယ်ဆိုပြီးဒီလိုဖွင့်ထားတယ်နော်အဲ့ဒီမြေကြီးနဲ့မှမဂ္ဂပညာဘာဝနာခေါ်ဆိုအပ်တဲ့ဘာဝနာပညာကပြည့်စည်ပြည့်စုံပြီးမလာခဲ့ရင်တော့ရူပတတ္တကအရှင်ဤအရူပတတ္တကအရှင်ဤတွေကိုဆက်လက်ပြီးရှုပါဆိုပြီးညွှန်ကြားထားတယ်။နောက်ပိုင်းတော်လေးတဲ့ရှုွက်တွေလည်းဆက်လက်ရှုဖို့ညွှန်ကြားထားတယ်။အဲ့ဒီပိုင်းတွေကတော့ဆရာသမားတွေပဲသင်ခပ်ပြီးလေ့လာပြီးတော့နော်။အဲ့ဒီလိုဝိပဿနာတွေခက်ခက်တက်ကရှုလိုက်တော့တဖြည်းဖြည်းနဲ့ဉာဏ်ဤကရင့်ကျက်လာပြီ။ဉာဏ်ဤကရင့်ကျက်လာတဲ့အချိန်ခါမှာထိုယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာယုတ်ရည်နေကြည့်လိုက်လည်းဖြစ်ပြီးပြနေတဲ့သဘောကိုခဏပြဆိုပန်ဆိုင်အောင်ရှင်းရှင်းလင်းလင်းတွေ့ပြီ။နံရည်နေကြည့်လိုက်တော့လည်းရှင်းရှင်းမြင်သည့်လက်ခံဆုံးသတ်ဆုံးပြသောတရားရုံးစားတဲ့ဝိသိစိတ်လေးတွေမှာရှင်ဘက်စစ်စစ်တွေနဲ့ဉာဏ်တို့တစ်ခုပြီးတစ်ခုဖြစ်ပြီးပြနေတာကိုရှင်းရှင်းလင်းလင်းမြင်လာပြီဆိုရင်တော့ခဏပြဆိုပန်ဆိုင်ခဏပြဆိုပန်ဆိုင်သွားပြီဆိုရင်တော့ဥရိယပြအနယ်တစ်ဘက်ကူးသွားပါပြီနော်။ဆွလိုက်တဲ့ယုတ်ရှုရှုနံရှုရှုအစ္ဆဒရှုရှုဗိဒရှုရှုအတိတ်ရှုရှုအနာဂတ်ရှုရှုရှုလိုက်တဲ့အခါခဏပြဆိုပန်ဆိုင်သွားပြီဆိုလို့ရှိရင်တော့ဒါဥရိယပြအញ្ញံဘက်ကိုအကူသွားပြီအဲ့ဒီလိုဥရိယပြအញ្ញံဘက်ကိုအကူသွားပြီဆိုလို့ရှိရင်တော့ဒီနေရာမှာဝိပဿနာဘိုင်းမှာဆိုလိုတဲ့ပြစ်ဆုံးပံအကြောင်းလေးကိုဦးဇင်းနည်းနည်းလေးပြောဖို့ကိုရုံးကအမှတ်ခံခဲ့ပါတယ်နော်ဒီအဲ့ဒီအပိုင်းလေးထပ်ပြီးပြောကြရအောင်ဝိပဿနာဘိုင်းမှာပြစ်ဆုံးပံဆိုတာဘာကိုဆိုလိုတယ်ဆိုတာနဲ့ပတ်သက်လို့သဘောပေါက်ရေးအတွက်ဝိသုဏိမေအထက်ကရာဒုတိယတွဲသံမြတ်နာ265မှာဖွင့်ဆိုထားပါတယ်နော်ဒီတော့အထက်ကနေပြတော့ကသူဖွင့်ဆိုထားတဲ့အပိုင်းမှာဘာကိုဥဒေပင်ဖွင့်ဆိုတယ်လို့မင်းရင်တော့ပဋိသင်္ဂိယမဲ့ပါဠိတော်ကြီးကိုအကုန်ကပြီးတော့သူကဖွင့်ဆိုထားတာနော်အဲ့ဒါကြောင့်အဲ့ဒီဖွင့်ဆိုချက်ကလေးကိုနည်းနည်းလေးဦးဇင်းတို့နားကြည့်ကြရအောင်ဒီတော့ခန္ဓာ၅ပါးမှာဒ ကထာပိစ္ဆုပန္နနံဓမ္မနံဝိပရိဏဘာနုပါဒတိတိညာဥရပယနုပါဒတိညာနံပိစ္ဆုပန္တရားတိဖောက်ပြပြည့်စုံနေတဲ့သဘောကိုချုပ်နေတဲ့ဉာဏ်မှာဉာဏ်ပညာမှာဥရပယနုပါဒဉာဏ်လို့ဘယ်ပုံဘယ်ပုံဗဏိလအပြင်ဖြစ်ပေါ်လာနိုင်တဲ့ခေါ်တယ်နော်ဒီချက်နဲ့ပတ်သက်ပြီးတော့သူကဇာတရူပံပိစ္ဆုပန္နံတတ္တနိဗ္ဗာတိလက္ခဏာဥတ္တယဝိပရိဏမလက္ခဏာဝယောအနုပါဒနာညာနံဇာတရူပံဖြစ်စေဖြစ်နေတဲ့ယုတ်တရားတိပိစ္ဆုပန္နံပိစ္ဆုပန္တိတတ္တထောယုတ်တရားဤနိဗ္ဗာတိလက္ခဏာဖြစ်ပေါ်ခြင်းနိဗ္ဗာတိလက္ခဏာတိကဥတ္တယဥတ္တယအတိဝိပရိဏမလက္ခဏာဖောက်ပြန်ပြည့်စုံခြင်းဝိပရိဏမလက္ခဏာတိကဝယောဝယအတိအနုပါဒနာဥတ္တယနှင့်ဝယကိုအဖမ်းမအထက်တရှုနေတဲ့ဉာဏ်သည်အနုပါဒနာဥဒိယနဲ့ဝိယကောအဖမ်းမအထက်တရှုနေတဲ့အနုပါဒနာတိကဉာဏ်နဲ့ဥဒိယပြအဉ္စီဒီတော့ဖြစ်စေဖြစ်နေတဲ့ယုတ်တရားဒီပါလေပိစ္ဆုကဖြစ်စေဖြစ်နေတဲ့ယုတ်တရားကပိစ္ဆုကသို့ပိစ္ဆုကဖြစ်တဲ့ယုတ်တရားရဲ့ဖြစ်ခြင်းလက္ခဏာကိုရှုရင်ဥဒိယကိုရှုသည်ဤတဲ့ပြင်းချင်းဖောက်ပြန်ပြင်းချင်းဆိုတာကတော့ဥစ္စာတိကလကနဲ့ဘင်္ဂလပဲရင်လဲသွားတဲ့သဘောပြောတာဖောက်ပြန်ပြင်းချင်းဝိပရိဏမလက္ခဏာကိုရှုခဲ့ရင်ဝိယကိုရှုသည်ဤတဲ့ဥဒိယနဲ့ဝရကိုရှုနေတဲ့ဉာဏ်ကဥဒိယပြဉာဏ်ဖြစ်တယ်ဆိုပြီးတော့ဒီလိုရှင်းထားတယ်နော်အဲဒီတော့ဒီနေရာမှာပိဿုပ္ပန်ဆိုတာနဲ့ပတ်သက်ပြီးတော့ဒီကဆရာတော်ကဇန္တန်ရူပံပိဿုပ္ပန်ဆိုပြီးအထက်ကဆရာတော်ကဟောပရိသမိတမဲ့ပါဠိတော်ကိုကိုးပြီးတော့ဖွင့်ထားတော့ဒီဇန္တန်ရူပံပိဿုပ္ပန်ဆိုတာဘာပြောတာလဲဆိုတော့ပိဿုပ္ပန်ရူပံနာမဇာတံခဏတရားပရိယပါဏံတိအထောပိစ္ဆုပန်နရူပံနာမပိစ္ဆုပန်ယုံကြည်တိကဇာတံဖြစ်စေဖြစ်သောခဏတရားပရိပန်ဥပရိယပန်နံဥပါဒိပင်ဟုဆိုသောခဏသုံးပါအတွင်း၌အကျုံးဝင်သောယုတ်တရားဒီဣတိအထောဤကဆိုလိုရင်းအ내သဘောဒီပိစ္ဆုပန်ယုတ်ပိစ္ဆုပန်ယုတ်ဆိုတာဘာပြောတာလဲဖြစ်စေဖြစ်နေတဲ့ဥပါဒိပင်လို့ခေါ်ဆိုအပ်တဲ့ခဏတရားအတွင်း၌အကျုံးဝင်နေတဲ့ယုတ်ကိုပိစ္ဆုပန်လို့ခေါ်တယ်ဒါလေးကိုတော့အမှတ်ထားနော်။ဘာကိုပိဿုပံပြောလဲ။ဥပ္ပတိပင်လို့ခေါ်တဲ့ဖြစ်မှု၊တည်မှု၊ပြည့်မှု။အဲ့ဒီခဏငယ်သုံးခုအတွင်းတင်းရှိကယုတ်ကိုဖြစ်စေဖြစ်နေတဲ့ယုတ်ကိုဘာလို့ခေါ်လဲ။ပိဿုပံ။ကောင်းပြီနော်။ဒါလေးသိချင်မှတ်ထား။အဲ့ဒီတိုင်းမှာခဏငါးပါးကိုဆက်ပြီးဟောတော့ဖွင့်ထားတယ်။အဲ့ဒီကနေပြီးတော့နောက်ဆုံးအိုင်နက်စနပတ်တက်စီပါရီအလုံးဟောတော့ဒီပုံစံတိုင်းပဲ။ပြီးတဲ့အခါကျတော့ပြိဿတ်မှုပရောက်လာတယ်နော်။ပရိသတ်သမုပ္ပါပိုင်းကြတော့ဘယ်လိုဆက်ပြီးဟောထားလဲပရိသမိတ္တမပါဠိတော်မှာဇာတဝိဇာပိစ္ဆုပ္ပန္နတတ္တနိဖတိလက္ခဏာဥရိယောဝိပရိဏာမလက္ခဏံဝေယောအနုပါဒနာညာနံဇာတဝိဇာဖြစ်စေဖြစ်နေတဲ့အဝိဇာတရားဒီကပိစ္ဆုပ္ပန္နပိစ္ဆုပ္ပန်တရားဒီတတ္တထောပိစ္ဆုပ္ပန်ဖြစ်တဲ့အဝိဇာဤနိဖတိလက္ခဏံဖြစ်ခြင်းလက္ခဏာဒီကဥရိယောဥရိယအဒီဝိပရိဏာမလက္ခဏံဖောက်ပြန်ပြည့်စုံခြင်းဝိပရိဏာမလက္ခဏာဒီကဝေယောဝေယအဒီအနုပါဒနာဥရိယကိုဥရိယနဲ့ဝရကိုအဖမ်းမအထက်တရှုပွားနေတဲ့အနုပါဒနာဉာဏ်ဒီကဉာဏ်နဲ့ဥရိယပြဉာဏ်ဒီဟောဖြစ်စေဖြစ်နေတဲ့အဝိဇ္ဇာကပိဿုပ္ပံထိုပိဿုပ္ပံဖြစ်တဲ့အဝိဇ္ဇာရဲ့ဥရိယကိုရှုဖြစ်ခြင်းလက္ခဏာကိုရှုရင်ဥရိယကိုရှုတယ်ပြည့်ခြင်းလက္ခဏာကိုရှုရင်ဝရကိုရှုတယ်ဥရိယနဲ့ဝရကိုရှုနေတဲ့ဉာဏ်ကဥရိယပြဉာဏ်ဖြစ်တယ်အဝိဇ္ဇာဝိညာဉ်ပြီးတော့သူပါဆက်ဟောလေသင်္ခါရဇာတသင်္ခါရပိစ္ဆုပ္ပန္နတတ္တနိဖတိလက္ခဏာဥရိယဝိပရိဏမလက္ခဏာဝယောအနုပါဒနာညာနံဖြစ်စေဖြစ်နေတဲ့သင်္ခါရကပိစ္ဆုပ္ပန်ပဲနောက်တခုထိုပိစ္ဆုပ္ပန်ဖြစ်တဲ့သင်္ခါရရဲ့ဖြစ်မှုလက္ခဏာကိုရှုရင်ဥရိယကိုရှုရပြမှုလက္ခဏာကိုရှုရင်ဝယကိုရှုဥရိယနဲ့ဝယကိုရှုနေတဲ့ညာကဥရိယပြညာဖြစ်တယ်ဆိုဒီလိုဟောသွားတာဝိညာဉ်နာယောတလရလဖတ်တဝေဒနာတဏ္ဏဥပဒံဘောဝဒီမှာပုံစံလို့ခေါ်တယ်။ကဲဘောကနည်းနည်းပြောလိုက်အောင်။ဇာတောဘောပိစ္ဆုပ္ပန္နတတ္တနိဗ္ဗာတိလက္ခဏာဥဒိယဝိပရိဏမလက္ခဏာဝေယောအနုပါဒနာညာနံ။ဇာတောဘောဖြစ်စေဖြစ်နေတဲ့ဘောဒီကပိစ္ဆုပ္ပန္နောပိစ္ဆုပ္ပန္တိ။တဏ္ဏထောပိစ္ဆုပ္ပန်ဖြစ်တဲ့ဘောဤနိဗ္ဗာတိလက္ခဏာဖြစ်ခြင်းနိဗ္ဗာတိလက္ခဏာဒီကဥဒိယဥဒိယတိ။ဝိပရိဏမလက္ခဏာဖောက်ပြန်ပြည့်စုံခြင်းဝိပရိဏမလက္ခဏာဒီကဝေယောဝေယအတိ။အနုပါဒနာအဖမံအထက်ထဥဒိယနဲ့ဝရကိုရှုပေါ်နေတဲ့ဉာဏ်ဒီကဉာဏ်နဥဒိယပြဉာဏ်ဒီဖြစ်စေဖြစ်နေတဲ့ဘဝကပိဿုပ္ပံပဲတို့ပိဿုပ္ပံဖြစ်တဲ့ဘဝရဲ့ဖြစ်မှုလက္ခဏာကိုရှုရင်ဥဒိယကိုရှုတယ်ပြည့်မှုလက္ခဏာကိုရှုရင်ဝရကိုရှုတယ် ပြင်းမှုနဲ့ပြင်းမှုကိုဘာမှအထက်တန်ရှုပ်နေတဲ့ဉာဏ်ကဥရိယပြဉာဏ်ဖြစ်တယ်ဆိုပြီးဥရိယပြဉာဏ်လေးကိုရှင်းထားဒီတော့ဘုရင်ကပြောပြပြီးပါပြီပရိသတ်တို့ကပြန်နေနေလေးခေါင်းစဉ်းစားကြဒီဘဝကိုပိဿုပ္ပံဘဝကိုဘ ਹੁ ထခဲ့ရင်ဝိညာဉ်နဲ့သင်္ခါရကဘယ်တော့မှဖြစ်ခဲ့အတိတ်ဘဝကနော်ဝိညာဉ်နဲ့ရုပ်သက်နဲ့ဖောက်တာဝိညာဏတဏဥပါဒံကာမဘဝကဒီပိဿုပ္ပံဥပပါတိဘဝအမိရနေတဲ့ဇာတိကရမရဏကအနာဂတ်မှာဖြစ်တယ်အတိတ်ကဖြစ်ခဲ့တဲ့အဝိဇ္ဇာကိုလည်းသူကပိဿုပ္ပံဆိုပြီးသုံးထားတယ်အတိတ်ကဖြစ်ခဲ့တဲ့သင်္ခါရကိုလည်းဇာတာသင်္ခါရပိဿုပ္ပံနာဆိုပြီးဒီလိုသုံးထားတယ်ဟောအနာဂတ်မှာဖြစ်မဲ့ဥပပတ္တိဘဝကိုလည်းဇာတောဘဝပိဿုပ္ပံတော့ဟောဒီလိုသုံးထားတယ်ပိဿုပ္ပံမှာဖြစ်နေတဲ့ဝိညာဉ်ရုပ်သက်တဲ့ဖတ်တာဝိညာဉ်ကိုလည်းဇာတံဝိညာဏပိဿုပ္ပံနာဇာတံနာမရူပံပိဿုပ္ပံနာဇာတံသလယရဏံပိဿုပ္ပံနာဇာတောဇာတောဖတ်တော်ပိဿုပ္ပံတော့ဇာတောဝိရဏံပိဿုပ္ပံနာဇာတံတဏပိဿုပ္ပံနာဇာတံဥပါဒနာပိဿုပ္ပံနာဇာတောဘောပိဿုပ္ပံတော့အကုန်လုံးပိဿုပ္ပံလို့သုံးထားတယ်အတိတ်ကဖြစ်ခဲ့တဲ့အဝိဇ္ဇာနဲ့သင်္ခါရကိုလည်းပိဿုပ္ပံပဲပိဿုပ္ပံဘောမှာဖြစ်နေတဲ့ဝိညာဉ်ရောက်တဲ့နောက်အဲ့ဝိညာဉ်ကပြိတ္တဏိဝိညာဉ်အစအလုံးပါပါတယ်ဝိဘဝိညာဉ်အလုံးပါတယ်အဲ့ဒီဝိဘဝိညာဉ်တွေကိုလည်းဇာတံဝိညာဏပိဿုပ္ပံနဲ့ဆိုပြီးသုံးတယ်ဝိညာဉ်ရောက်တဲ့နောက်ဖတ်တဲ့ဝိညာဉ်ခေါ်တဲ့တဏဥပါဒံဘောတွေကိုလည်းပိဿုပ္ပံလို့သုံးတယ်ဟိုအနာဂတ်ဘောမှာအကျုံးဝင်နေတဲ့ဥပပတိဘောကိုလည်းပိဿုပ္ပံလို့သုံးနေဘာပိဿုပ္ပံလဲ။ဒါနဲ့ဘုန်းကြီးတို့ဘယ်လိုသဘောပေါက်ကြလဲ။ဟမ်စဉ်းစားဖို့မကောင်းဘူးလား။ဝိပဿနာအရာမှာဆိုလိုနေတဲ့ပိဿုပ္ပံကဘာလဲဆိုတော့အဲ့ဒါဤကစီရောကပိဿုပ္ပံနာရူပနာမဇာတံခဏတည်းရပရိယာပဏ္ဏတိအထောပိဿုပ္ပံပိဿုပ္ပံဆိုတာဥပတိပဲဆိုတဲ့ခဏတည်းရသုံးခုအတွင်းအကျုံးဝင်နေတာကိုပြောလို့ရင်ဖြစ်ပါတယ်။ဘယ်လိုလဲ။ကိုဝိပဿနာရှုခဲ့ဝိညာဉ်ကိုရှုလိုက်ပြီဒီဝိညာဉ်ဒီအတိတ်ကဖြစ်ခဲ့တာမှန်တယ်အတိတ်ကဖြစ်ခဲ့တဲ့ဒီဝိညာဉ်ကိုလှမ်းကြည့်လိုက်လို့ဒီဝိညာဉ်ရဲ့ဥပါတိဘင်းကိုမြင်ပြီဆိုလို့ရှိရင်အဲ့ဒါပိဿုပ္ပံတည့်သွားတာဟောဟောဒါကိုပြောနေတာနော်ဥပါတိဘင်းကိုဖြစ်ထားလည်းမမြင်ဘူးတည်တယ်လည်းမမြင်ဘူးပြတ်တယ်လည်းမမြင်ဘူးဒါပိဿုပ္ပံမဖြစ်သေးဘူးပိဿုပ္ပံမတည့်သေးဘူးဥညာပြညာမဆိုင်သေးဘူးဒါပြောတာအတိတ်ကဝိညာဉ်ကိုလှမ်းကြည့်လိုက်ရှုလိုက်တဲ့အပိုင်းမှာဒီအဝိညာဉ်ရဲ့ဖြစ်မှုတည်မှုပြတ်မှုကိုဉာဏ်နဲ့မှမြင်အောင်ကြည့်နိုင်တော့အဲ့ဒါပိဿုပ္ပံဆိုင်သွားပြီပိဿုပ္ပံဆိုင်ဥရပြညာရပြီလို့ဒီလိုပြောတာအတိတ်ကဖြစ်ခဲ့တဲ့ဒီသင်္ခါရကိုပဲလှမ်းကြည့်လိုက်ဖြစ်တာလည်းမြင်တယ်တည်တာလည်းမြင်တယ်ပြတ်တာလည်းမြင်တယ်ဖြစ်မှုပြတ်မှုကိုမြင်ပြီဆိုလို့ရှိရင်တော့ဒါပါဖြစ်မလဲပိဿုပ္ပံဆိုင်ပြီအဲ့ဒီပိဿုပ္ပံကိုဆိုင်အောင်တက်အောင်ရှုနိုင်ရင်ဥရပြညာရပြီအလားတူပဲဒီဘက်မှာဝိဘဝိညာဉ်နဲ့မှာခေါင်းလုံးစားပြတဲ့ပြိဌာန်ရဲ့ဝိညာဉ်လေးကိုကြည့်အဲ့ဒီပြိဌာန်ရဲ့ဝိညာဉ်ကိုလှမ်းကြည့်လိုက်တဲ့အခါပြိဌာန်ရဲ့ဝိညာဉ်ရဲ့ဖြစ်မှုပြတ်မှုကိုမြင်တယ်ပိဿုပ္ပံဆိုင်သွားတယ်အဲ့ဒီပိဿုပ္ပံဆိုင်အောင်ရှုနိုင်ရင်ဥရိယပြဉ္ဉံရောက်ပြီးရပြီလို့ဒီလိုပြောတယ်အလားတူပဲဒီဘက်ဒီဘက်မှာအကျိုးဝင်နေတဲ့နာယောတလရဏဖတဝိရဏတနာဥပဒံကမ္မဘောတွေကိုရှုဘယ်တရားကိုပဲရှုလိုက်ရှုလိုက်ဖြစ်မှုနဲ့တည်မှုပြတ်မှုကိုမြင်ပြီဆိုလို့ရှိရင်ဒါပိဿုပ္ပံဆိုင်သွားပြီအဲ့ဒီပိဿုပ္ပံဆိုင်အောင်ရှုနိုင်ရင်ဥရိယပြညာဖြစ်ပြီလို့ပြောတယ်အနန္တဘောမှာအကျုံးဝင်မဲ့ဥပပတ္တိဘောအမြင်ရတဲ့ဇာတိတရာမရဏလှမ်းကြည့်လိုက်တယ်လှမ်းရှုလိုက်တယ်အဲ့ဒီဇာတိတရာမရဏအမြင်ရနေတဲ့ဒီခန္ဓာ၅ပါးကိုလှမ်းရှုလိုက်တော့လေအနန္တခန္ဓာ၅ပါးရဲ့ဖြစ်မှုတည်မှုပြတ်မှုဖြစ်မှုကဇာတိတည်မှုကဇရာပြတ်မှုကမရဏပဲအဲ့ဒီပြင်းမှုတင်မှုပြင်းမှုတွေကိုအဆက်မပြတ်မြင်ပြီဆိုလို့ကျင်တော့ပိဿုပ္ပံဆိုင်ပြီအဲ့ဒီပိဿုပ္ပံဆိုင်ပြီဆိုရင်ဥရပြညာရပြီလို့ဒီလိုပြောတာပါဒါကြောင့်ဒီစကားလေးကိုနားမလဲတော့ဥရပြညာပိုင်းလေးကိုကြည့်ပြီးတော့ပိဿုပ္ပံကသာရှိရတယ်လို့တချို့ကပြောနေတာဝိပဿနာမှာဆိုလို့လည်းပိဿုပ္ပံကဘာလို့သဘောမပေါက်ခွင့်နဲ့ပိဿုပ္ပံတက်တဲ့ပုံရံပုံရံရှိပါဆိုပြီးဒီလိုညွှန်ကြားနေတာအဲ့ဒီဒီပိဿုပ္ပံတက်တဲ့ပေါ်ရပေါ်ရတာရှုရမယ်ဆိုလို့ရှိရင်ဒီအဝိဇ္ဇာတဏ္ဍဥပါဒံသင်္ခါရကံစတဲ့အတိယပြအဝိဇ္ဇာသင်္ခါရဝိညာဉ်နဲ့ဥဒ္ဒရဏဖတ်တဲ့ဝိညာဉ်တဏ္ဍဥပါဒံပေါ်အစရိတ္တမရဏတွေဘယ်လိုပြီးတော့ဥပ္ပံကရှုတော့မှာမဖြစ်လို့လေဒီပိဿုပ္ပံဘောကဘ ഹു ထားခဲ့ရင်အဝိဇ္ဇာနဲ့သင်္ခါရကအတိဘောကဖြစ်ခဲ့တယ်ဝိညာဉ်နဲ့ဥဒ္ဒရဏဖတ်တဲ့ဝိညာဉ်တဏ္ဍဥပါဒံကမ္မဘောကဒီပိဿုပ္ပံဥမ္မမတိဘောအမိရတဲ့အနာကခန္ဓာ၅ပါးကအနာကအတိတ်ရဲ့ပိဿုပ္ပံရဲ့အနာကကာလသုံးခုကိုဆက်ပြီးဟောထားတဲ့ဒီပရိသတ်သမုပ္ပါအင်္ဂါရက်တွေကိုလည်းပိဿုပ္ပံဆိုပြီးတော့ဒီမှာသုံးထားတယ်ဟုတ်တယ်မလားဝိပဿနာရှုဉာဏ်နဲ့ညွှန်ကြားထားပါတယ်ဒါကြောင့်သူကဝိပဿနာရှုရမယ်နေမဲတဲ့မှာအလုံးအကျုံးဝင်ပါတယ်ကဲအဲ့ဒီလိုရှုကဒီရှုတတ်ပြီဆိုလို့ရှိရင်တော့ ဟောအတိတ်အဆက်ဆက်ကနေဖြိုပြီးတော့အနာဂတ်အတိတ်ပုံစံမှန်ရှုရမှာဖြစ်ပါတယ်နော်အတိတ်အဆက်ဆက်ကနေဖြိုပြီးတော့အနာဂတ်အတိတ်ခဏပစ္စုပန်ဆိုင်အောင်ရုပ်တည်းရှုလိုက်နာတည်းတည်းရှုလိုက်သုံးဖို့ခန္ဓာငါးပါးနည်းနဲ့ရှုလိုက်ကျောင်းကျုပ်ရဲ့ပြိဿသမုပ္ပါဒ်ဘောတရားဒီကိုရှုလိုက်ဘယ်လိုရှုရမလဲအနိစ္စလို့ရှုမယ်ဒုက္ခလို့ရှုမယ်အနတ္တလို့ရှုမယ်လက္ခဏာရဲ့သုံးလံတင်ပြီးတော့အစ္ဆဒတလေပြိဿတလေယုတ်တလေနန္တလေအကြောင်းတလေအကျိုးတလေဝိပဿနာရှုဖို့ပြရပါအဲ့ဒီလိုရှုလိုက်ပြီဆိုလို့ရှိရင်လေဝိပဿနာဉာဏ်လေးကရင့်ကျက်လာပြီဆိုလို့ရှိရင်အဲ့ဒီလိုရင့်ကျက်တဲ့အပိုင်းမှာဘာကိုရှုရမလဲအဲ့ဒီရှုခွင့်ကိုမဟာသီဗရဏသုတ်တံမှာဘုရားရှင်ကိုယ်တိုင်ညွှန်ကြားထားပါတယ်နော်သမုဒိယဓမ္မနုပါတိဝါကာယတမေဝိဟရတိဝေယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒိယဝေယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖမှန်ထက်တဲ့ရှုလေရှိသည့်ဖြစ်၍မူလီဝိဟရတိနေ၏ဘယ်မှာလဲကာယတမေနော်ဝေနာစိတ်တဓမ္မတွေလည်းပုံစံတွေဟောထားပါတယ်နော်သမုဒိယဓမ္မနုပါတိဝါဝေရဏတုဝိဟရတိဝေယဓမ္မနုပါတိဝါဝေရဏတုဝိဟရတိဝေယဓမ္မနုပါသမုဒိယဝေယဓမ္မနုပါတိဝါဝေရဏတုဝိဟရတိစိတ်တကြတော့လေသမုဒိယဓမ္မနုပါတိဝါစိတ်တတမေဝိဟရတိဝေယဓမ္မနုပါတိဝါစိတ်တတမေဝိဟရတိသမုဒိယဝေယဓမ္မနုပါတိဝါစိတ်တတမေဝိဟရတိပုံစံတွေပဲဟောဓမ္မနုပါဒနာပိုင်းကြတော့လေဓမ္မသဘောအမြင်ရနေတဲ့တရားစုတွေကြတော့လေသမုဒိယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဝေယဓမ္မနုပါတိဝါဓမ္မေတုဝိဟရတိသမုဒိယဝေယဓမ္မနုပါတိဝါဓမ္မေတုဝိဟရတိသတိဖြင့်တတိပဌာန်၄ပါးလုံးမှာပုံစံတို့ပြောင်းကြတာ။ဒါကာယကယုတ်တရားဝေဒနာကဝေဒနာတရားစိတ်ကစိတ်တရားဓမ္မကဖတ်တာစေရနာဥဆောင်နေတဲ့စေတသိက်အလုံး90နဲ့တလုံး။ပေါင်းလိုက်မယ်ဆိုရင်ကာယရဲ့ဝေဒနာရဲ့စိတ်ရဲ့ဓမ္မရဲ့ပေါင်းလိုက်ရင်ယုတ်တရားနန္တရားအလုံးကုန်တယ်။အဲ့ဒီယုတ်တရားအနန္တရားအလုံးကိုဘယ်လိုရှိရမလဲ။သမုဒိယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောဖြင့်ဖြစ်ခြင်းသောဘောကိုအဖမှန်ထက်ထရှုနေရှိသည့်ဖြစ်ရမူလီဝိဟရတိနေလေ၏ဝေယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောဖြင့်ဖြစ်ခြင်းသောဘောဝါချုပ်ကြောင်းသောဘောဖြင့်ချုပ်ခြင်းသောဘောကိုအဖမှန်ထက်ထရှုနေရှိသည့်ဖြစ်ရမူလီဝိဟရတိနေလေ၏သမုဒိယဝေယဓမ္မနုပါတိဝါဖြစ်ကြောင်းသောဘောဖြင့်ဖြစ်ခြင်းသောဘောချုပ်ကြောင်းသောဘောဖြင့်ချုပ်ခြင်းသောဘောကိုအဖမှန်ထက်ထရှုနေရှိသည့်ဖြစ်ရမူလီဝိဟရတိနေလေ၏တတိခံမှာဖျက်ခြင်းအတိအကျညွှန်ကြားထားနော်ဒီတော့ဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောတွေရှုတယ်ဆိုတော့ဘာလို့ရှုတာလဲလို့မြင်တော့ဝိသုဒ္ဓိမထေရကပရိသမိတမေပါဠိတော်ကြီးကိုကိုးပြီးတော့ဖွင့်ထားပါတယ်အဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာန်တိလက္ခဏာဆက်ပြီးအကြီးလို့ဖွင့်ထားတယ်ဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကမ္မဇယုတ်တို့ဤဖြစ်ခြင်းသဘောသိသိချင်းကြောင့်သတိသာယုတ်ဖြစ်သတိသာယုတ်ဤဖြစ်ခြင်းသောဘဥဒုဖြစ်ခြင်းကြောင့်ဥဒိသာယုတ်ဖြစ်ဥဒိသာယုတ်ဤဖြစ်ခြင်းသောဘအာဟာရဖြစ်ခြင်းကြောင့်အာဟာရသာယုတ်ဖြစ်အာဟာရသာယုတ်ဤဖြစ်ခြင်းသောဘဆိုပြီးအကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးယုတ်တရားသင်္ချာဖြစ်ပုံနေအောင်ရှုရတယ်အကျိုးယုတ်တရားတို့ရဲ့ဖြစ်မှုသဘောလေးကိုလည်းတက်တက်နေအောင်ရှုရတယ်အဲဒီလိုရှုနည်းကိုသမှုတရားဓမ္မအနုပါတိလို့ခေါ်ဆိုကြောင်းအထေကရများကအတိအကျဖွင့်ထားတယ်ဘုရားရှင်ကလည်းအတိအကျဟောတယ်ဒီတော့ခဏခဏပြောနေတဲ့ဒီဘဝမှာဖြစ်ပေါ်နေတဲ့ဒီယုတ်ဒီကမ္မသက်ယုတ်ဒီရဲ့အကြောင်းရင်းဒီကံဒီဘယ်တော့မှဖြစ်ခဲ့လဲအတိတ်ကဖြစ်ခဲ့အတိတ်ကဖြစ်ခဲ့တဲ့အဝိဇ္ဇာတဏှဥပါဒံသင်္ခါရကံကြောင့်သာဒီဘဝမှာကမ္မသက်ယုတ်ဒီကအလားဖြစ်တော့အတိတ်ကိုလှမ်းမရှင်ရင်အတိတ်ကအဝိဇ္ဇာတဏှဥပါဒံသင်္ခါရကံကြောင့်ဒီမှာကမ္မသက်ယုတ်ဖြစ်တယ်ဘယ်လိုသဘောပေါက်လဲမပေါက်ဘူးဒီတော့ဘုရားရှင်ရဲ့တတိပဒံကြည့်နေမှာကိုယ်တိုင်ကအတိတ်ကအကြောင်းတရားတွေကြောင့်ပိဿုဘဝမှာအကျိုးတရားတွေဖြစ်ပုံကိုအရှုခိုင်းတာအရှုမခိုင်းဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲအရှုခိုင်းနေပါလားဒါကြောင့်တိပ္ပံဟိုဒီပေါ်ရပေါ်ရကိုသာရှိရတယ်ကြည့်ပြန်ပါဆိုတဲ့စကားဒီမှားလားမှားလားဟုတ်ဒါပဲအလုတ်ခွင်ကသူကအရေးကြီးပါတယ်နော်ဒေသနာကိုယူဆတတ်ဖို့ဒေသနာတို့ကမှန်မှန်ကန်ကန်တိတိကျကျယူဆတတ်ပါမှာအလုတ်ခွင်ကိုတိတိကျကျရခဲ့တယ်ဒါကြောင့်ဘုရားရှင်ကိုတော်တိုင်းကတိပ္ပံမှာပေါ်ရပေါ်ရလေးသာရှိခါလို့ညွှန်ကြားနေတဲ့ဒေသနာမဟုတ်ဘူးဆိုတော့စိုးစိုးမြဲမြဲမှတ်ထားဖို့လိုအပ်ပါတယ်နော်အကြောင်းကျတဲ့သင်္ချာဖြင့်အကျိုးရုပ်တွေသင်္ချာဖြစ်ဖို့အလားတူပဲအကျိုးဝေဒနာတရားတွေကဝိညာဉ်ဖြစ်ပုံနဲ့လျှုပ်ခိုင်းပါတယ်နော်ရှုပုံဤတိကတော့ဆရာသမားနဲ့ချင်းချက်လေးလာပြီးတော့ကဲနောက်တစ်ခုဝေယဓမ္မနုပါတိဝါကာယဓမ္မေဥစ္စရတိအကြောင်းတရားတွေချုပ်ရင်အကျိုးယုတ်ဒီနန်းလေးအကျိုးဝေဒနာစိတ်ဓမ္မတွေချုပ်ပုံဖျားရှင်ရှုခိုင်းခါကာယဝေဒနာစိတ်ဓမ္မတွေချုပ်ပုံဘယ်ခါမှချုပ်ကြလဲအဝိဇ္ဇာនិရောဓရူပនិရောဓောတိအက္ခမက္ခဉာဏေနအဝိဇ္ဇာယအနုဘတនិရောဓတောအနာဂတတရူပတအနုဘတនិရောဓောဟောတိပိပယဘဝေအဘာဝတောဟိုဒီနေ့လည်းပြောခဲ့ပါတယ်နော်။ဟုတ်လေ။ချုပ်တဲ့ဆိုတာကအဝိဇ္ဇာនិရောဓရူပនិရောဓော တဏှာနိရောဓရူပနိရောဓကာမနိရောဓရူပနိရောဓအာဟာရနိရောဓရူပနိရောဓဝိပရိနာမလက္ခဏာဆိုပြီး၅ချက်ဖွင့်ထားပါတယ်ဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ရုပ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ရုပ်ချုပ်ဤသင်္ခါရချုပ်ခြင်းကြောင့်ရုပ်ချုပ်ဤကံချုပ်ခြင်းကြောင့်ရုပ်ချုပ်ဤကမ္မဇရုပ်တ္တိချုပ်ခြင်းတဘောစိတ်ချုပ်ခြင်းကြောင့်သတိဇရုပ်ချုပ်ဤသတိဇရုပ်ဤချုပ်ခြင်းတဘောဥဒ္ဒုချုပ်ခြင်းကြောင့်ဥရိဇရုပ်ချုပ်ဤဥရိဇရုပ်ဤချုပ်ခြင်းတဘောအာဟာရချုပ်ခြင်းကြောင့်အာရဇရုပ်ချုပ်ဤအာရဇရုပ်ဤချုပ်ခြင်းတဘောဆိုပြီးတဲ့ရုပ်ပိုင်းမှာဒီလိုရှိွက်သင်္ခါပိဒီတော့ဒီဝိညာဉ်ချုပ်ခြင်းကြောင့်ရုပ်ထုတ်တယ်ဘယ်ခါမှထုတ်တယ်ဆိုတော့ဒီကဆရာတော်ကအရှင်းထားပါတယ်နော်သူရဲ့ရှင်းလင်းချက်ဒီသဘာဝကြမကြလဲတပည့်တို့ဘက်ကပြန်ဆန့်ကျင်ဖို့လိုပါတယ်သူကဘယ်လိုရှင်းထားလဲအဝိဇ္ဇာနိရောဓရူပနိရောဓောတိအက္ခမက္ခအညာဏိနအဝိဇ္ဇာယအနုဘာဒနိရောဓအတောအနာဂတတရူပတအနုဘာဒနိရောဓောဟောတိသစ္စာဘာဝေအဘာဝအတောအဝိဇ္ဇာနိရောဓရူပနိရောဓောတိအဝိဇ္ဇာချုပ်ခြင်းကြောင့်ရုပ်ထုတ်ဤဟူဒီကအဲ့ဒါမဲ့ကဉာဏ်ဉာဏ်အများဆုံးဖြစ်တဲ့အရတ္တမဉ္ဇဉ်ဖြင့်မဉ္ဇဉ်ဤထဲမှာအရတ္တမဉ္ဇဉ်ကအသာဆုံးအများဆုံးဖြစ်လို့သူကအဲ့ကမဲ့ကဉာဏ်ဆိုပြီးဒီလိုသုံးထားတယ်။အဲ့ကမဲ့ကဉာဏ်ဉာဏ်အများဆုံးဖြစ်တဲ့အရတ္တမဉ္ဇဉ်ဖြင့်အဝိဇ္ဇာယအဝိဇ္ဇာဤအနုဘာဒနိရောဓတောနန္တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ငင်းခြင်းကြောင့်အနာဂတတရူပတအနာဂတ်ဖြစ်တဲ့ယုတ်တရားဤအနုဘာဒနိရောဓနန္တဖမဖြစ်သောချုပ်ခြင်းဖြင့်ချုပ်ခြင်းသည်ဟောတိဖြစ်၏ဝိဇ္ဇာဘာဝေအကြောင်းတရားဤသင်္ချာမရှိခြင်းကြောင့်အဘာဝတော့အကျိုးတရားဤသင်္ချာမရှိခြင်းကြောင့်ဒီဟောသူကဒီလိုရှင်းထားတယ်ဘယ်ခါမှအဝိဇ္ဇာတည်ထုတ်တယ်အဲ့ဒီခြုံကြီးကဥပ္ပါနိရောဓခြုံကြီးနှစ်မျိုးရှိပါတယ်ဥပ္ပါဒနိရောဓခေါ်တဲ့ခြုံကြီးကတစ်မျိုးအနုဘာဒနိရောဓခေါ်တဲ့ခြုံကြီးကတစ်မျိုးဥပ္ပါဒနိရောဓဆိုတာကနောက်တစ်ဖန်ဖြစ်မှုရှိတဲ့ခြုံကြီးခုယုတ်ဒီနန်းဒီဖြစ်ပြီးပြတ်တာကိုမြင်အောင်ကြည့်တယ်အဲ့ဒီယုတ်ကြည်ဒီဖြစ်ပြီးပြတ်သွားတယ်ချုပ်သွားတာပဲကြားလဲဒါပေမဲ့နောက်တစ်ခါအကြောင်းမကုန်သေးရင်ချက်ပြီးဒီယုတ်ကမဖြစ်ဘူးလားဖြစ်တယ်အဲ့ဒီလိုခြုံနည်းမျိုးကိုဥပ္ပါဒနိရောဓလို့ခေါ်တယ်ခုခြုံနည်းကအနုပ္ပါဒနိရောဓတော့နောက်တစ်ခါဘယ်တော့မှမဖြစ်တဲ့ခြုံနည်းဖြစ်ချုပ်သွားတယ်အဲ့ဒီလိုနောက်တစ်ခါဘယ်တော့မှဒီအဝိဇ္ဇာဖြစ်ကုန်မဖြစ်တော့ဘူးချုပ်တယ်ဘယ်ခါမှချုပ်မယ်အရဟံတမေရတဲ့အချိန်ခါကျမှချုပ်မယ်ကိလေသာကုန်မှအရဟံတမေရတယ်အဲ့ဒါမဲ့ရမကိလေသာကုန်တယ်ကိလေသာကုန်မှဒီအဝိဇ္ဇာတိနောက်တစ်ဖက်မဖြစ်တော့ချုပ်ချင်းဖြစ်ချုပ်ဒီတော့မိမိတို့ကအခုတရားနာနေတဲ့အချိန်ပေါ့နော်အဲ့ဒါမဲ့ကိုမရသေးဘူးသူကြပါစေဒီတဲ့အရိယတရောကောင်းလည်းပါခြင်းပါမယ်ပေါ့အရိယတရောကောင်းအဖြစ်ကိုမရောက်သေးတဲ့ပုထုရှင်တွေလည်းပါခြင်းပါမယ်တို့တော့အဲ့ဒါမဲ့တော့မရသေးဘူးဆိုရင်ဆိုအဲ့ဒါမဲ့ရမယ့်အချိန်ဒီချိန်ကနေလှန့်ကြည့်လိုက်ရင်အနာဂတ်လို့မပြောသင့်ဘူးလားဘယ်နဲ့တော့ဘုန်းကြီးဟမ်ပြစ္ဆုတ်ကံလို့ပဲပြောမလားအနာဂတ်လို့ပဲပြောမလားနာဒီတော့ဒီသတိပ္ပံကျင့်တယ်မှာဘုရားရှင်ဒီအနာကျရှုပဲကိုဟောတာမဟုတ်ဘူးလားမင်းဘယ်နဲ့ပြောမလဲဟောနေတယ်တစ်ချက်နောက်တစ်ခုအရတ္တမရမယ့်အချိန်ဒီအနာကဖြစ်တော့အဲ့အရတ္တမရတဲ့အချိန်ခါမှာဘာဖြစ်မလဲအဝိဇ္ဇာအကုန်လုံးချုပ်ဟောအကုန်လုံးအဝိဇ္ဇာတွေချုပ်သွားတဲ့အတွင်းနောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်အဝိဇ္ဇာကချုပ်သွားတော့အနာတတရူပတအနုဘာဒနိရောဓအနာကဖြစ်တဲ့ယုတ်တရားရဲ့နောက်တစ်ခါမဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ဖို့ကိုမြင်အောင်ရှုပါဟောအနာဂတ်ဖြစ်မဲ့ယုတ်ကိုပြောတာကုပိစုကံယုတ်ပြောတာမဟုတ်ပြောဘူးနော်အနာဂတ်ဖြစ်တဲ့ယုတ်တရားတွေဒီနောက်တစ်ပတ်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်မယ်ဘယ်ချိန်ကမှချုပ်မလဲခန္ဓာငါးပါးချုပ်ခြင်းနေဆိုတာဥစ္စာလို့မြတ်စွာဘုရားဒီကိလေသာပရိနိဗ္ဗာန်ကိုဘောဓိမန္တိမှာဝေဆံခဲ့တယ်ဒါအထက်ကမှမှအတိအကျဖွင့်ထားတယ်ခန္ဓာပရိနိဗ္ဗာန်ကိုဘုရားရှင်ဘယ်ခါမှဝင်ဆံဘယ်မှာဝင်ဆံခဲ့လဲကုသိဏယုံပြီးမှဝင်ဆံခဲ့တယ်ပရိနိဗ္ဗာန်ပြုတဲ့အချိန်ခံကြမှာခန္ဓာပရိနိဗ္ဗာန်ဆံရတယ်ခန္ဓာငါးပါးမှာအကျုံးဝင်နေတဲ့ယုတ်တရားဘယ်ချိန်ကမှနောက်တစ်ပတ်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်မယ်ပရိနိဗ္ဗာန်ဆံမှချုပ်မှာဒီတော့မိမိတို့ကပရိနိဗ္ဗာန်မဆံရသေးဘူးဆိုရင်ပေါ့သူပရိနိဗ္ဗာန်ဆံမဲ့အချိန်ခါမှာချုပ်မယ်ဒီယုတ်တရားဒီဒီကနေလှန့်ကြည့်ရင်ပြစ္ဆုတ်ကံလို့ပြောမလားအနာဂတ်လို့ပြောမလားဟောသူကဒါကြောင့်အနာဂတတရူပတအနုဘာဒနိရောဓအနာဂတ်ဖြစ်တဲ့ယုတ်တရားကြီးနောက်တစ်ဖက်မဖြစ်တော့ချုပ်ခြင်းဖြင့်ချုပ်ရိပ်မှုပြီးဟောဒီဖြစ်၏ဟောသူကဖွင့်တယ်နောက်အနာဂတ်ကိုလှန့်ရှုရမလားမရှုရဘူးလားဒီသတိပ္ပံကျင့်တယ်မှာရှုဖို့ဟောနေပါတယ်ဒါကြောင့်အတိတ်အနာဂတ်ကိုမရှိပါဘူးပြစ္ဆုတ်ကံပေါ်ရပေါ်ရရှုနေခြင်းတည်းတည်းတတိပ္ပံကျင့်စဉ်ဖြစ်ပါတယ်လို့ပြောနေတဲ့စကားတွေဒီအဖန်မှန်အထက်တက်သေးသေးချမ်းချမ်းစစ်စစ်ငုံကိုစဉ်းစားဖို့မလိုဘူးလားသိလို့နေတယ်ကျင့်စဉ်လက်ထောက်ရင်ဘာဖြစ်မလဲဒုပရိပန္တော်ဟိသန္တနပိဋ္ဌံတော်တတ္ထုတ္တမသတိရေမဟာရန်ဒေတိနာမဟောတနည်းပြောခဲ့ပြီကျင့်စဉ်လက်ထောက်နေတဲ့ပုဂ္ဂိုလ်တွေဒီဘုရားရှင်ရဲ့ဘာသာနာတော်ကိုဖြစ်ရှိပြီးတော့ဘုရားရှင်ရဲ့တရားတည်ဟုသောခန္ဓာအင်ကိုပုဂ္ဂိုလ်စောကန်းနေတဲ့ပုဂ္ဂိုလ်ကြီးတယ်ဆိုပြီးဒီလိုရှင်းထားပါအဲ့ဒီအထင်ကိုမပါဘူးအရေးမကြီးဘူးလား သိရည်တယ်ပြည့်စုံလဲချော်တယ်လေဘာမှမဖြစ်ဘူးလို့မထင်နဲ့နော်ဘာဖြစ်လို့လဲကိုကပြည့်စုံလွယ်နေတာကိုကမဇက်ကအငြိမ့်နေမလားမနေဘူးဟောမင်းတော့ယောက်ကဒီလိုရှိရတယ်ဒါကယောက်ကအနန်းဒီလိုရှိရတယ်ဟောဝိပဿနာဆိုတာဒီလိုရှိရတယ်တစ်ဖက်ကကသွားမပြောဘူးလားပြောမလားမဇက်ပိတ်နေမှာတော့မဟုတ်ဘူးပြောတော့ပြောဦးမှာပဲအမှန်ကိုပြောမြင်တော့မိမိအတွက်ကုသိုလ်ရမှာပေါ့အမှားကြီးကိုသွားပြောမြင်တော့ဘာဖြစ်လဲဒါကနဖြစ်တဲ့ခံကိုပန်းသွားမယ်ဟုတ်တယ်မလားဆက်သိပ္ပိထားဒါကြောင့်ဒီတော့ပြည့်စည်ရနိရောဓထိုင်နေဆိုပြီးဒီမှာသူတို့ဖွင့်ထားပါတယ်အကြောင်းတရားတွေချုပ်ချင်းကြောင့်ဆိုပြီးတော့ဖွင့်ထားတဲ့အခါမှာရှင်းရှင်းလင်းလင်းဒီကစရောက်ကထိုက်ရှင်းထားတယ်ပြည့်စည်ရနိရောဓိနာနိရောဓထိုင်နာဒီအဝိဇ္ဇာသင်္ခါရတ္တအနာဂတိဥပ္ပေသနကရူပပြည့်စည်ရတာနိရောဓအဘာဝေနာဟောအနာဂတ်မှာဖြစ်မဲ့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာရဲ့ချုပ်သွားမှုကြောင့်အနာဂတ်မှာချုပ်သွားတယ်။ချုပ်သွားမှုကြောင့်အကြောင်းတရားချုပ်မှုကြောင့်အကျိုးယုတ်ဒီနန်းဒီအနာဂတ်မှာနောင်မဖြစ်တဲ့သဘောမဖြစ်သောချုပ်ခြင်းဖြင့်ချုပ်တဲ့သဘောကိုသံပြီးမြင်အောင်ရှုဖို့ဒီချုပ်ခွက်ကဟောနေတယ်။ဒီချုပ်ခွက်ဆိုတာဘာပြောတာလဲ။တတိပ္ပမလန်နေတဲ့ဝေယဓမ္မလူပတ်ဒီဆိုတဲ့ရှုခွက်ဒါကိုပြောတာနော်။အကြောင်းတရားတွေချုပ်သွားခြင်းကြောင့်အကျိုးယုတ်ဒီနန်းဒီချုပ်ခြင်းကိုအကျိုးကာယဝေဒနာစိတ်ဓာတ်တွေချုပ်ခြင်းကိုဆန်းရှုခိုင်းတယ်။အကြောင်းကျရင်ချုပ်သွားလို့အကျိုးကာယဝေဒနာစိတ်ဓမ္မတွေချုပ်ငိမ့်ဘုံကိုလှမ်းရှိတဲ့အခါမှာအတ္တိရှုပ်ပတိအနာကနဲ့ဆိုင်တယ်လို့ပြောတာအဲ့ဒီချုပ်မှုကိုလည်းမြင်အောင်ရှုရခန္ဓာငါးပါးလုံးပဲနောက်တစ်ခုပါလေသမုဒယဝေယဓမ္မနုပါတိဝါကာယသမေဥထေတိဖြစ်ကြောင်းသဘောနဲ့ဖြစ်ခြင်းသဘောချုပ်ကြောင်းသဘောနဲ့ချုပ်ခြင်းသဘောတွေကိုလည်းအဖန်မထက်တဲ့ရှုပါဒီတော့အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ရှိအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤအဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်တဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ခါရချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ခါရလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စအဲ့ဒီကံကတော့ဥစ္စတို့သင်္ခါရကိုပဲအထုသဖြင့်ရည်ဝဲထားပါတယ်ဟုတ်ကံနဲ့သင်္ခါရကမ္မဘောနဲ့သင်္ခါရအခွဲ့အရာဒီနေရာမှာမပုဗ္ဗစေရဏာကိုသင်္ခါရလို့ယူခဲ့လို့ရှိရင်မုံစစေရဏာတွေကိုကံလို့ယူရစက်ပြီးရင်ဒီလိုခွဲရမ်းအရာဒီပရမတရားတွေကိုဝိပဿနာရှုခိုင်းတယ်ကမ္မတ္တိကိုဝိပဿနာရှုရမှာမဟုတ်ဘူးနော်ဒီမှာတော့ကမ္မတ္တိမဆိုလိုပါဘူးသင်္ခါရနဲ့ကမ္မဘောအထူးဆိုပြီးတော့အထက်ကရာမြတ်မှာဖွင့်ဆိုထားတဲ့အတိုင်းဒီမှာကမ္မဘောအရာကံအရာကိုလည်းပရမတရားတွေကိုပဲအရက်ကောက်ယူပါစေရနာကိုစေရနာဥဆောင်နေတဲ့နန္တရားတွေကိုပဲအရက်ကောက်ယူပါနော်ကဲအဲ့ဒီဖြုတ်ပြပြီးတော့မဖြစ်လဲစိတ်ချုပ်ခြင်းကြောင့်စိတ္တရယုတ်ချုပ်စိတ်ဖြည့်ခြင်းကြောင့်စိတ္တရယုတ်ဖြစ်ဤစိတ်ချုပ်ခြင်းကြောင့်စိတ္တရယုတ်ချုပ်ဤစိတ်လည်းဖြစ်ပြအနိစ္စစိတ္တရယုတ်လည်းဖြစ်ပြအနိစ္စဥဒုဖြစ်ခြင်းကြောင့်ဥဒ္ဒရယုတ်ဖြစ်ဥဒုချုပ်ခြင်းကြောင့်ဥဒ္ဒရယုတ်ချုပ်ဤဥဒုလည်းဖြစ်ပြအနိစ္စဥဒ္ဒရယုတ်လည်းဖြစ်ပြအနိစ္စအဟာရဖြစ်ခြင်းကြောင့်အာရဇယုတ်ဖြစ်အာရဇအဟာရချုပ်ခြင်းကြောင့်အာရဇယုတ်ချုပ်၏အဟာရလည်းဖြစ်ဖြစ်အနိစ္စအဟာရဇယုတ်လည်းဖြစ်ဖြစ်အနိစ္စသတိဖြင့်အဲဒီမှာအနိစ္စရှုသိရင်ဒုက္ခအနတ္တပုံစံတွေပဲဆက်ပြီးရှုရပါဖို့ကြည့်အောင်အဲ့ဒါအနိစ္စလည်းဆိုပြီးဟုတ်အနာကဆုံးတဲ့အသည့်ဒီပုံစံအတိုင်းအကုန်လုံး